to the Voice of America in Burmese.
American ဒီမှာညာကြမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်VOA အမေရိကန်သံဃာ၄မေလ�3ရက်တနင်္ဂနွေနေ့ည5:00မှာပါသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေစနေနေ့ တောင်တဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကလုံခြုံရေးအပြစ်ချထားတဲ့နယ်စပ်ကိမှာရှိတဲ့တောင်ကိုရီးယားရဲ့လုံခြုံရေးဂိတ်ကိုမြောက်ကိုရီးယားဘက်ကတနက်နဲ့အချက်ပေါင်းများစွာပိတ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီနေ့ပြောပါတယ်။တောင်ကိုရီးယားဘက်မှထိခိုက်သေးဆုံးသူတယောက်မှမရှိပေမဲ့တောင်ကိုရီးယားကပြန်ပိတ်ခတ်ခဲ့ပြီးတော့မြောက်ကိုရီးယားကိုလည်းသတိပေးခဲ့တယ်လို့တောင်ကိုရီးယားပူ တစုံတရာပြောဆိုခြင်းတော့မရှိသေးပါဘူးပြစ်ခတ်မှုဖြစ်ပြီးနိုင်ပိုင်းကြာမှာတော့တောင်ကိုရီးယားစစ်ဖက်တောင်းဝန်ရှိသူတွေကဒီပြစ်ခတ်မှုကိုမြောက်ကိုရီးယားဘက်ကတမင်သက်သက်ရည်ရွယ်ပြီးပြစ်ခဲ့တာမဟုတ်ဘူးလို့သူတို့အနေနဲ့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့ဘာကြောင့်အခုလို့ပြောလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးနိုင်ငံသားကစစ်မှန်ဆုံးကိုကြီးကြပ်ကုတ်ခဲ့တဲ့အမေရိကန်ဦးဆောင်တဲ့ကုလသမဂ္ဂတပ်တွေရဲ့ကုတ်ခဲစခန်းကတော့စစ်မှန်ဆုံးကဒီမနက်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကိုသူတို့အနေနဲ့သတိပြုမိတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနေပြန်ကောင်းပြီးပြန်ထွက်ပေါ်လာတဲ့အတွက်သူ့အနေနဲ့ဝမ်းသာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ဟာအသေးအတန်နေမကောင်းဖြစ်နေတာဒါမှမဟုတ်သေဆုံးသွားတာလည်းဖြစ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီး၃ဘက်လောက်အကြာမှာပထမဆုံးအကြိမ်ဖြစ်တဲ့လူမြင်ကွင်းကိုထွက်လာပြီးတဲ့နောက်သမ္မတထရန့်ကမနေ့စနေနေ့က Twitter မှာအဲ့လိုပြောလိုက်တာပါ။ကင်ဂျွန်အွန်းဟာပျိုရဲမြို့မြောက်ဘက်ကစမ်းချုံမြို့မှာရှိတဲ့ဓာတ်မြေဩဇာစက်ရုံဖွင့်ပွဲမှာ Secret တောက်ပြီးတော့ပြုံးရွှင်စွာလမ်းလျှောက်နေတာကိုမြောက်ကိုရီးယားအစိုးရရုတ်တံကပြသခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ15ရက်နေ့မှာကြားရောက်ခဲ့တဲ့သူ့ဖိုးရဲ့မွေးနေ့ဖြစ်တဲ့မြောက်ကိုရီးယားနိုင်ငံတီထောင်တဲ့နေ့အခမ်းအနားကိုကင်ဂျွန်အွန်းမတက်ခဲ့တာကြောင့်သူနဲ့ပတ်သက်တဲ့သတင်းတွေလည်းအမျိုးမျိုးထွက်ပေါ်နေတာဖြစ်ပါတယ်။တကယ်လို့သာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတည်ဆုံသွားခဲ့မယ်ဆိုရင်တော့အခြေအနေတွေကပိုပြီးတော့မရေမယာဖြစ်လာဖို့ရှိနေတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။ဥရောပခေါင်းဆောင်တွေဟာကိုရိုနာဗိုင်းရပ်စ်ကိုစူပေါင်းတိုက်ဖျက်ဖို့စတင်လှုပ်ဆောင်တဲ့အနေနဲ့နိုင်ငံကကျန်းမာရေးအဖွဲ့တစ်ခုကိုတည်ထောင်လိုက်ပါတယ်။သူတို့ရဲ့ရည်မှန်းချက်ကရိုးရိုးလေးဖြစ်ပြီး COVID-19 ကာကွယ်ဆေးရှာဖွေထုတ်လုပ်ပြီးကုသနိုင်မှုအတွက်လိုအပ်တဲ့ငွေကြေးထောက်ပံ့မှုတွေလုပ်ဖို့အင်တာနက်အွန်လိုင်းကနေတစ်လနေ့မှာဒေါ်လာ10ဘီလီယံကောက်သွားဖို့ဖြစ်တယ်လို့ဖော်ဝင်တူဖြစ်တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခေါ်ကပြောပါတယ်။
Heute fehlen für die Entwicklung eines Impfstoffes noch geschätzt etwa 8 Milliarden Euro.
ဒီချိန်မှာကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်ယူရိုငွေ10ဘီလီယံလောက်လိုအပ်ဆဲဖြစ်ပါတယ်။အချိန်နှဲမှာပဲကာကွယ်ဆေးကိုတွေ့တာနဲ့အဲ့ဒီကာကွယ်ဆေးကိုအရေးတော်များထုတ်နိုင်ဖို့အတွက်အချိန်တွေကိုဖန်တီးနိုင်ဖို့လိုပါတယ်။ဒါကြောင့်ကြီးမားတဲ့မဟာမိတ်အဖွဲ့ကြီးကဒါကိုလုပ်ဖို့မေလ၄ရက်နေ့ကကတိပြုခဲ့ကြပြီးတန်နိုင်သလောက်အတော်များများကလည်းကာကွယ်ဆေးနဲ့ကုသဖို့ဆေးနဲ့ဆေးပစ္စည်းတွေထုတ်လုပ်နိုင်ဖို့အတွက်ငွေကြေးအကူအညီပါဝင်အကူအညီတွေထည့်ဝင်နေတာကောင်းပါတယ်ဆိုပြီးတော့အင်္ဂလာမာခေါ်ကပြောသွားတာဖြစ်ပါတယ်ဒီဖွဲ့ထဲမှာတော့အီတလီဝန်ကြီးချုပ်ဂျေဆပီကွန်တီပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာဥရောပကောင်စီဥက္ကဋ္ဌချောင်းစ်မီရှယ်နော်ဝေးဝန်ကြီးချုပ်အာနာဆိုဘတ်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဘွန်ဒါလီယန်တို့လည်းပါဝင်တယ်လို့ဗြိတိန်ကဒီ Independent သတင်းစာကဖော်ပြပါတယ်ဒါပြင်သူတို့ကတိပြုထားတဲ့အားလုံးကိုခြားပြသွားမှာဖြစ်ပြီးတော့ကမ္ဘာတစ်ဝှမ်းမိတ်ဖက်နိုင်ငံတွေအားလုံးကပူးပေါင်းပါဝင်လာမယ်အပေါ်မှာလည်းဝမ်းမြောက်စွာကြိုဆိုကြောင်းပြောထားပါတယ်အမေရိကန်သမ္မတထရန့်က WHO ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ကမ္ဘာကိုအလင်းမြန်သတိပေးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့ WHO ကိုအမေရိကန်ကပေးနေတဲ့ရမုံငွေတွေကိုပြီးခဲ့တဲ့လကရပ်ဆိုင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာတော့အာဏာပိုင်တွေကစီးပွားရေးတွေကိုစပြီးပြန်ဖွင့်နေပေမဲ့လည်းအကျဉ်းထောင်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအတော်လေးကိုမြင့်မားလာနေပါတယ်။ WHO နဲ့ Marion ကအကျဉ်းထောင်မှာတော့အကျဉ်းသား2500တဲက80ရာခိုင်နှုန်းကျော်နဲ့ထောင်ဝန်ထမ်း185ယောက်ဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ဒါပြင်ကျင်းအောင်နေထဲမှာဗိုင်းရပ်စ်ကြောင့်သေဆုံးတဲ့သူအရေအတွက်လည်းတိုးလာနေသလိုအကျဉ်းသားဥယျာဉ်များပြားတာကြောင့်အာဏာပိုင်တွေအနေနဲ့တယောက်နဲ့တယောက်ခက်ခါခွာနေခိုင်းဖို့ဖြစ်နိုင်သလိုကျန်းမာရေးဝန်ထမ်းနဲ့ရောဂါမကူးစက်အောင်ကာကွယ်တဲ့ပစ္စည်းတွေလည်းအလုံးလောက်မရှိတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်နိုင်ငံတော်မှာဗိုင်းရပ်စ်ကူးစက်ခံသူ 1.3 ကျော်နဲ့သေဆုံးသူ 6,000 ကျော်ရှိပြီးတော့ကမ္ဘာတစ်ဝှမ်းမှာတော့ရောဂါကူးစက်ခံသူ 3.4 ကျော်နဲ့သေဆုံးသူ 2,400 ကျော်ရှိပါတယ်ခင်ဗျာ။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9833ညာပိုင်းဒိုမီတာ32 kHz 9303ညာပ 5.58 kHz 5885တို့ဖြင့်စနစ်တင်းငွေမှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမမြတ်တဆယ်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာမေလဆန်းကဆလို့ COVID-19 ကပ်ရောဂါကူးစက်သူလူနာသစ်မတွေ့ရှိတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြောလိုက်ပါတယ်။ဧပြီလ30ရက်နေ့မှာနောက်ဆုံးလူနာတဦးကိုအတည်ပြုခဲ့ခြင်းကဆက်ပြီးတော့အခုအချိန်ထိဆိုရင်သေဆုံးသူ6ဦးပါဝင်စုစုပေါင်းကူးစက်သူ152ဦးရှိကြောင်းလည်းတနင်္လာနေ့ညနေ6နာရီသတင်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။ကျမကြီးဝန်ကြီးဌာနကတော့ကူးစက်မှုအစ်စ်တွေညွန့်နေသွားတာဟာတက်ခွဲအတီးပြူလူနာတွေနဲ့အနီးကပ်ထိတွေ့သူတွေကိုစောစောစီစီရှာဖွေဖော်ထုတ်ပြီးတော့အတွားလာကန့်သက်စစ်ဆေးမှုတွေရဲ့ရလဒ်ဖြစ်ပြောဆိုခဲ့ပါတယ်။ယောဂါကူးစက်ခံရတဲ့လူတန်တရားရှိသူတွေကိုစောင့်ကြည့်လူနာဖြစ်တက်မှတ်စစ်ဆေးခဲ့တာတွေပြည်ပလာဝင်လာသူတွေကိုတက်မှတ်ထားတဲ့နေရာတွေမှာအတွားလာကန့်သက်ပြီးတော့စောင့်ကြည့်မှုတွေရဲ့အကျိုးဆက်အဖြစ်နဲ့လည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာယောဂါပိုးစတင်တွေ့ရှိချိန်မလ23ရက်နေ့ကစလို့ဧပြီလဒုတိယပတ်နဲ့တတိယပတ်တွေမှာကူးစက်မှုများပြခဲ့ပြီးဧပြီလနောက်ပိုင်းမှာလျော့သွားခဲ့တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါပေမဲ့ယောဂါကူးစက်မှုတွေကြုံနေရတဲ့ပြည်ပနိုင်ငံတွေကနေပြန်လာသူမြန်မာနိုင်ငံသားတွေအများအပြားရှိနေဆဲဖြစ်တယ်လို့ဆက်ယူနေတဲ့စီးပွားရေးလုပ်ငန်းတွေပြန်လည်ဖွင့်လှစ်တော့မှာဖြစ်လို့ကူးစက်မှုနှုန်းပြန်လည်မြင့်တက်လာနိုင်ခြေရှိတယ်လို့လည်းသတိပေးထားပါရယ်ရှင်။ဖိလစ်ပိုင်နိုင်ငံမှာတနင်္ဂနွေနေ့ကကိုဗစ် -19 ရောဂါကူးစက်သူအတည်ပြုလူနာသစ်195ဦးရှိတဲ့အတွက်စုစုပေါင်းရောဂါကူးစက်သူ9000ကျော်သွားပါပြီ။အခုဆိုရင်ဖိလစ်ပိုင်နိုင်ငံမှာရောဂါကူးစက်သူဖြစ်အတည်ပြုခဲ့သူ9223ဦး၊သေဆုံးသူ608ဦးနဲ့ပြင်လည်ကျန်းမာလာသူက1214ဦးရှိပါတယ်။စင်ကာပူမှာတနင်္ဂနွေနေ့ထိစီးရင်တွေအရရောဂါကူးစက်သူအတည်ပြုလူနာသစ်658ဦးနဲ့ရောဂါကူးစက်ခံရသူစုစုပေါင်း1800ကျော်ရှိပါတယ်။ကူးစက်မှုအများဆုံးကအဆောင်တွေကနိုင်ငံခြားသားလူသမားတွေကြမှာဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားမှာတော့ COVID-19 ရောဂါကူးစက်မှုကိုထိန်းချုပ်လာနိုင်ပြီဖြစ်တဲ့အတွက်တာမီကန့်သက်ချက်တွေကိုမေလ6ရက်ကစပြီးတော့ဖြေလျှော့ပေးသွားမယ်လို့ဝန်ကြီးချုပ်ချန်စီဂျွန်းကဒီကနေ့ပြောပါတယ်။အစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကိုအဆင့်လိုက်ပြန်ဖွင့်ပွင့်ပြုသွားမှာဖြစ်တယ်လို့လူစုလူဝေးပွဲလမ်းတွေကိုတော့ယောဂါကာကွယ်ရေးလမ်းညွှန်ချက်တွေချမှတ်ပြီးတော့ခွင့်ပြုသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ချန်စီကျွန်းကအစိုးရတာဝန်ရှိသူတွေနဲ့ရုပ်တံဆွေးနွေးပွဲအတွင်းမှာပြောဆိုသွားပါတယ်။ဂျပန်စိုးရကနိုင်ငံတွင်းအရေးပေါ်အခြေအနေကိုနောက်ထပ်ရည်တိုးဖို့မကြေညာခင်တည့်ရက်အလိုမှာပဲစီးပွားရေးဝန်ကြီးဌာနဝန်ကြီးယာဆူတိုရှိနီရှီမူရာကကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ဖို့ချမှတ်ထားတဲ့အကန့်အသတ်တချို့ကိုဖြေလျှော့ပေးနိုင်တယ်လို့တင်းနေမှုနေနေကပြောပါတယ်။ဗိုင်းရပ်စ်မကူးစက်နိုင်မှုတင့်တော်တဲ့အကာအကွယ်အစီအမံတွေလုပ်ဆောင်ထားပြီးစီးပွားရေးလုပ်ငန်းတွေအပေါ်မှာချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးနိုင်တယ်လို့လည်းသူကပြောပါတယ်။လိုအပ်သလိုပိုသက်ဆေးတွေဖြန့်ပြီးတော့တဦးနဲ့တဦးခက်ခွာခွာနေမယ်ဆိုရင်ပန်းချင်တွေပြရိုက်တွေအမှုပညာပြကန်းတွေနဲ့စာကြည့်လိုက်တွေကိုဗိုင်းရပ်စ်ကူးစက်မှုနှုန်းများနေတဲ့ပြည်내73ခုလုံးနေရာမျိုးမှာတော့ပြန်ဖွင့်မိနိုင်တယ်လို့သူကပြောပါတယ်။အကန့်အသတ်တွေဘယ်လိုဖြေလျှော့မလဲဆိုရဲသိစိတ်အချက်လက်တွေကိုတော့ကျွမ်းကျင်ပညာရှင်တွေနဲ့တင်းနှင်းလာနေမှာလုပ်မဲ့စီဝေးမှာဆွေးနွေးသွားမယ်လို့လည်းဝန်ကြီးနီရှီမူရာကပြောပါတယ်ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1000ကျော်ကျော်ရှိပြီးတော့သေဆုံးသူဟာ930ရှိပါတယ်ဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအတွက်ဂျပန်ဆွေးရကကြေညာထားတဲ့ရေးပေါ်အခြေအနေကာလကဗိုလ်ဒူဟူနီမှာတည်တန်းကုန်မှာဖြစ်ပြီးနောက်ထပ်တစ်လတိုးဖို့ကိုလည်းစီစဉ်နေပါတယ်အရေးပေါ်အခြေအနေအရဆွေးရကပြည်သူတွေကိုအိမ်ထဲမှာပဲနေပြီးမလိုအပ်ဘဲအိမ်မြေမထွက်ကြဖို့နဲ့လူအများစုဝေးတဲ့နေရာတွေကိုရှောင်ကြားဖို့တိုက်တွန်းထားပါတယ်ရှင်COVID-19 ကပ်ရောဂါကာလဖွံ့ဖြိုးဆဲနိုင်ငံတွေကကလေးငယ်တွေအတွက်ပုံမှန်ကာကွယ်ဆေးတွေပေးပို့ဖို့အဟန့်တားတွေရှိနေလို့ကမ္ဘာ့ကုလသမဂ္ဂကလေးများရမုံမွေအဖွဲ့ UNICEF ကပြောပါတယ်။ COVID-19 ရောဂါထိန်းချုပ်ရေးကန့်သက်ချက်တွေကြောင့်ကာကွယ်ဆေးတင်ပို့ရမှာကြံ့ကြာမှုတွေရှိနေတဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကတန်းနဲ့ချီတဲ့ကလေးငယ်တွေရဲ့အသက်အန္တရာယ်စိုးရိမ်ရကြောင်း UNICEF ကသတိပေးလိုက်တာပါ။ဒီကနေ့အတွင်းကတင်ပို့ခဲ့တဲ့ကာကွယ်ဆေး 1.5 ဘီလီယံကိုနိုင်ငံပေါင်း100လောက်ကအသက်5နှစ်အောက်ကလေးငယ်45ရာခိုင်နှုန်းအတွက်အလုံလောက်အသုံးပြုနိုင်ကြောင်းလည်း UNICEF ကပြောပါတယ်။အခုကပ်ရောဂါကြားရောက်နေတဲ့အချိန်စီးပွားရေးအရာကျဆင်းမှုတွေနဲ့လေယာဉ်ခရီးစဉ်တွေရန်နာထားရတာကြောင့်ကာကွယ်ဆေးတွေကိုတင်ပို့ဖို့အခက်အခဲရှိနေပြီးဆေးတွေတူလောင်ယူနေမှာပဲရှိနေသေးတယ်လို့ UNICEF အဖွဲ့ကပြောတာပါ။နိုင်ငံအကျော်များများကလေးငယ်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးတွေပြက်လက်နေသလိုအာဖရိကတိုက်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း26နိုင်ငံကကလေးငယ်တွေအတွက်စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့လည်းပြောပါတယ်။ကန့်သက်ချက်တွေကြားကုန်ပစ္စည်းတင်ပို့ကအဆမတန်မြင့်တက်နေတာကလည်း အခက်အခဲတစ်ခုဖြစ်နေတယ်လို့ UNICEF ပြောခွင့်ရမာရီစီမာကာဒူကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အစမတန်မြင့်တဲ့ကုန်ပင်ပို့ကကိုပေးချေဖို့အဆင်မပြေတဲ့အတွက်ကလေးငယ်တွေအတွက်ဝက်သက်တဲ့ပိုလီယိုရောဂါလူကပဲဆေးရီကိုတင်ပို့ဖို့နှောင့်နှေးနေရကြောင်းလည်းပြောခွင့်ရမာရီစီမာကာဒူကပြောပါတယ်။ COVID-19 ကပ်ရောဂါမတိုင်ခင်ကာလမှာတော့အသက်တစ်နှစ်အောက်ကလေးသန်း200ကျော်လောက်ဝက်သက်ပိုလီယိုနဲ့တခြားကာကွယ်ဆေးရီကိုရရှိဖို့အခက်အခဲတွေရှိခဲ့ကြောင်းလည်းသူကပြောပါတယ်။အခုလိုကာကွယ်ဆေးစီစဉ်တွေရပ်ဆိုင်းထားတာကြောင့်အထူးသဖြင့်ကျန်းမာရေးဆောင်ရှားမှုစနစ်အားနည်းတဲ့နိုင်ငံတွေအတွက်အခုနှစ်နဲ့နောက်နှစ်တွေမှာကလေးငယ်တွေအသက်အန္တရာယ်ဆိုးရင်ရတဲ့ရောဂါတွေကြုံတွေ့လာရနိုင်တယ်လို့ကမ္ဘာကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကသတိပေးထားပါတယ်ရှင်။တင်းငွေနေညပိုင်းအတွက်ထိတဲ့ရောက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
COVID-19 ရောဂါကူးစက်မှုတွေနဲ့ကြုံနေရတဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခွင့်ရရေးကြိုးပမ်းနေတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်မအေးအေးမှာပါရှင်။မလေးရှားနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ပင်ကတ်သတ်ထားတဲ့အချိန်မှာပဲတောင်းတနေကြတဲ့မြန်မာနိုင်ငံသားတွေရောအလုပ်လုပ်ကင်နေသူတွေပါမြန်မာအစိုးရရဲ့နေရပြန်ခွင့်ရရေးကြိုးပမ်းနေကြတာပါ။အခုဆိုရင်အရေးပေါ်ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခွင့်ရဖို့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကိုဆက်သွယ်လာသူခန့်မှန်းကြီး400နီးပါးလောက်ရှိနေပြီလို့လည်းအလုပ်သမားတန်ရာရှိဦးစော်မင်းအောင်ကပြောပါတယ
်။ဆက်သွယ်လာတဲ့ကလေးတွေမှာတော့ဟိုပေါ့နော် overstay တွေပြန်လို့မရတဲ့ကလေးတွေပြန်ကျင်လာတယ်ရယ်။နောက်တစ်ခုကအလုပ်လာပြီးတော့ဟိုလုပ်နေတဲ့ကလေးတွေများတာပေါ့နော်။ဒီမှာအလဲဗီဇာနဲ့ဝင်ပြီးတော့တကယ်တန်ရုံးကတက်မှတ်ထားတဲ့အချက်နဲ့ဝင်နေတယ်ကလေးအများကြီးပါ300လောက်တော့ရှိမယ်နဲ့တူတယ်။ဒါခံမှန်းပေါ့နော်ကျွန်တော်တို့ဟိုတန်ရာရှိစီဆက်သွယ်လာတာရောတန်ရုံးဆက်သွယ်လာတာရောဟုတ
်။မလေးရှားအစိုးရကတော့ဗီဇာသက်တမ်းကျော်လွန်နေထိုင်နေသူတွေကိုပါပြန်ခွင့်ပြုမှာဖြစ်ပြီးအမိမဲစီးရင်သွင်းမှာမဟုတ်ကြောင်းကိုလည်းကြေညာထားတာပါ။ဒါပေမဲ့လည်းလက်တလုံးမှာတော့မြန်မာတန်ရုံးကထုတ်ပြန်ထားတဲ့အချက်လက်နဲ့ကပ်ညီတဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေနဲ့အလုပ်လုပ်ခွင့်လက်မှတ်သက်တမ်းကုန်ဆုံးနေသူတွေကိုသာကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခွင့်ရမှာဖြစ်တယ်လို့လည်းအလုသမားတန်ရာရှိဦးစော်မင်းအောင်ကပြောပါတယ်
။ဒီမလေးရှားကိုအဲ့ဒီဇန်နဝါရီတရက်ကနေစရောက်တဲ့သူတွေကိုဒီ MPO ကလာပြီးရင်သူကဟိုအမိမဲစီးရင်မသွင်းမင်းနဲ့အဲ့လိုပေါ့နော်တရားဝင်ဟိုလူလူလက်လက်ပြန်ခွင့်ပြုမယ်ဆိုတဲ့ပညာချက်တွေကထုတ်ပြန်ထားပါတယ်ဟုတ်။အခုဒီမှာကျွန်တော်တို့တရားဝင်ပြန်ခွင့်ပြုထားတဲ့အခြေအနေကတော့ဟိုအလဲဗီဇာနဲ့လာတယ်ပေါ့နော်အလဲဗီဇာနဲ့လာပြီးတော့ဟိုဒီဘက်မှာ MCO ကလာပြိမိနေတယ်အဲ့လိုမြန်မာနိုင်ငံသားတွေရယ်နောက်တစ်ခုကဒီပါမစ်ကုန်ပြီးတော့အပြီးပြန်မဲ့မြန်မာနိုင်ငံသားတွေရယ်အဲ့ဒီအမျိုးအစားနှစ်မျိုးကိုကျွန်တော်တို့အရင်ကစီရင်ကောက်တာပေါ့နော်ဟိုလိုလိုက်တဲ့အချိန်မှာဆက်တွေ့လာတဲ့သူတွေကတော့ဟို overstay တွေရောဟိုအလုပ်စပြီးတော့လာပြီးတော့လုပ်တဲ့ကလေးတွေရောပေါ့နော်ပါမစ်မတည်သေးဘဲနဲ့ဟိုလုပ်နေတဲ့ကလေးတွေရောပေါ့နော်အလုပ်ဟိုသူတို့တွေကတော့အများကြီးဆက်တွေ့လာတယ်သူတို့တွေပြန်ကျင်တယ်ပေါ့နော်ဆရာဝင်လုံးနေတဲ့ကလေးတွေကတော့လုံးလုံးကျတော့ကျွန်တော်တို့ကဟိုတတိယခွင့်ပြုမိချိန်မှသူတို့ကပြန်လုံးရမှာဆိုတော့ကျွန်တော်တို့ကပြန်ပြီးတော့သူတို့အသိပညာပြန်ပေးရပါတော့ဆရာမွန်ကတော့မှန်တာကြောက်ရင်ကျွန်တော်တို့ဒီဘက်ကအစိုးရရဲ့အခြေအနေကိုကျွန်တော်တို့ကမသိတော့ကြတော့လုံးလုံးကျတော့ဟိုစိတ်ရှည်စည်းခံပေးဖို့နဲ့အပွားလုပ်ပေးဖို့အလုပ်လေးပဲကျွန်တော်တို့ကပညာပေးနေရတာပေါ့နော
်မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလုပ်သမားပေါင်း2000တော်ရှိပြီးတခြားနည်းလမ်းအနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာလူသမား9သိန်းထက်မနည်းရှိနေပါတယ်။မလေးရှားကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်ကြေညာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်122ယောက်ကိုအတည်ပြုလိုက်တဲ့အတွက်အခုဆိုရင်ကူးစက်သူ6300နီးပါးရှိနေပြီးသေဆုံးသူ2ဦးထပ်တိုးခဲ့တဲ့အတွက်လည်းစုစုပေါင်းသေဆုံးသူ105ယောက်အထိရှိသွားပါပြီ။ကျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ VOA မိတ်ကန်တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ကျမကစုမမရှင်။ဒီကနေ့တနင်္ဂနွေနေ့မေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွှတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံကသတင်းမီဒီယာတွေရဲ့အခြေအနေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာမကြာသေးခင်နှစ်တွေကနေစလို့ကျဆင်းလာနေကြောင်းပြည်တွင်းပြည်ပကသတင်းမီဒီယာသမားတွေနဲ့စာနယ်ဇင်းလွတ်လပ်ခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေကြတာပါအထူးသဖြင့်ကတော့ COVID-19 ကပ်ရောဂါကြုံနေရသလိုလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာလည်းသတင်းသမားတွေအနေနဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံနေရတယ်လို့မြန်မာစာနယ်ဇင်းသမားတွေကပြောကြပါတယ်မ
မြန်မာသတင်းမီဒီယာကောင်စီရဲ့တွဲဖက်တွင်မူတည်ဦးမြင့်ကျော်ကတော့အရသာဆိုးရလက်ထက်ရောက်လာပြီးမဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေတိုးတက်မလာဘူးလို့ပြောပါတယ
်။သတင်းချက်လက်ဆက်စွေ information ကလည်းအဲဒီသတင်းလွတ်လပ်ခွင့်မှာအရေးကြီးတဲ့ဟာတစ်ခုအဲ့ဒါလည်းတိုးတက်မလာဘူးပေါ့နော်။ NLD ဆိုးရရဲ့တချို့သောဒီသတင်းမီဒီယာနဲ့ပတ်သက်တဲ့မူဝါဒတွေမှာတိတ်ပြီးတော့သတင်းမီဒီယာကိုမျက်နှာပါဒီဟာမျိုးမတွေ့ရအောင်သတင်းမီဒီယာပုံရင်လင်းပြောမယ်သတင်းချက်လက်နှစ်လန်းသွားအပြန်လှန်နေမြန်တဲ့ဟာမျိုးနဲ့ထုတ်ပြန်မယ်သူမူဝါဒမျိုးတိတ်မတွေ့ရပဲနဲ့တစ်ဖက်ကပဲထုတ်ပြန်မယ်အဲ့ဒါကိုရေးကြဆိုတဲ့ဟာမျိုးအယူဆမျိုးရှိတယ်နောက်တစ်ခုတော့နိုင်ငံပိုင်မီဒီယာထုတ်ပြန်တဲ့ဟာသူကတက်မရောလဲသူတို့ထုတ်ပြန်တဲ့ဟာကိုရေးဆိုတဲ့ဟာမျိုးတွေများတယ်ပေါ့နော်ဒီအခြေအနေကလည်းသတင်းလွတ်လပ်ခွင့်တွေမကောင်းဘူးပေါ့နော်ဒီကိုဗစ်နဲ့ပတ်သက်တဲ့ဟာဆိုရင်ကြိုးရေးဆိုရင်းရှိသူတောင်းပေးလိုက်ကြတဲ့ဟိုကဒီဟာကတကယ်တော့တိတ်ပြီးတော့မပြောစေချင်လို့ဆိုတဲ့သဘောမျိုးဘူးသတင်းမီဒီယာကိုပေးတဲ့လောက်ရေးစေချင်တဲ့သဘောမျိုးဆက်မှတ်မိတယ်ပေါ့နော
်စာနယ်ဇင်းလွတ်လပ်ခွင့်အရေးလှူရှားနေတဲ့ပန်မြန်မာဖွဲ့ကတော့ကိုဗစ် -19 ကပ်ရောဂါနဲ့လက်နက်ကင်ပြည်ပခါတွေကြားသတင်းရဖို့ကြိုးပမ်းနေကြရတဲ့သတင်းတောက်တွေကိုဂုဏ်ပြုကြောင်းလဲနိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့ထိမှန်ဖြစ်နေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါမြန်မာနိုင်ငံမှာအခက်အခဲတွေကြားသတင်းယူနေကြရတဲ့သတင်းသမားတွေသတင်းတောက်တွေဟာအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူမှုတွေနဲ့မကြခဏကြုံနေရတာကလည်းသတင်းမီဒီယာလွတ်လပ်ခွင့်အကြံကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်ပန်မြမာအဖွဲ့ကအကြံပေးပုဂ္ဂိုလ်ဦးမျိုးမြင့်ငင်းကထောက်ပြပါဗျ
။ COVID နဲ့ဆက်စပ်ပြီးပြောမယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံအနေနဲ့တော့သတင်းတောက်အနေနဲ့ဒီကျွန်တော်တို့သတင်းစာတွေမထွက်တာလို့ channel တွေမထွက်နိုင်ကြလို့ပါနဲ့သတင်းတစ်ပိုက်တည်းအခက်အခဲရှိနေမှာပဲဒီရေးကြံနေရလို့ရှိပါတော့။ဆက်ပွဲဖြစ်နေတဲ့နေရာတွေမှာဆိုတော့ကျွန်တော် internet shutdown လုပ်ထားတယ်။ဒီမှာကျွန်တော်သတင်းရကြနည်းနည်းလေးဖြည့်ဖြည့်ဖြစ်တယ်။အဲ့ဒီနေရာတွေတွားလို့မရဘူး။အဲ့လိုတွားလို့ရှိရင်သတင်းသမားတွေကဒီတရားမှုကဖွဲ့စည်းနေတဲ့ဆက်သွယ်ရေးဆိုပြီးတော့ရည်ရွယ်ချက်အားရှိတယ်။ကျမတွေနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ပြီးဖို့အတွက်ကတော့အဲဒီပြောရှုပွဲပုဂ္ဂိုလ်ကိုကြားလိုက်ပြီးရဲ့အချိန်မှာတော်တော်ကြီးထက်ခဲဖြစ်သွားတာကျွန်တော်တွေ့ရတယ်။အဲဒါကတော့ကမ္ဘာပြည်ရဲ့အဆင်လာလို့ဖြစ်နေတာပေါ့နော်။တော်ရှုပွဲရှိပြီဆိုတဲ့ပုဂ္ဂိုလ်ကဘယ်တော့မှဟိုပြောလို့မရှိဘူးပေါ့နော်။ဟိုမိသားစုကိုယူခွင့်ချက်ကိုကြည့်နေဆိုလို့ရှိရင်တော်ရှုပွဲရှိသူကပြောတဲ့အတွက်ပဲကြားလဲတွေလောက်ခံတာတွေ့ရတယ်။ကျွန်တော်တို့ပန်ဂျမန်နဲ့ပြောကြည့်နေတာတော့ဒီနေ့မှာရေတရင်ရယူပိုင်ခွင့်တွေဒီတဲ့ပူချေတက်တဲ့အစိုးရအနေနဲ့လုပ်ပေးကြည့်ကြတာကိုကျွန်တော်တောင်းဆိုချင်ပါတယ
်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အရသာဆိုရအာဏာရလာပြီးတဲ့နောက်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေတိုးတက်လာမယ်လို့မျှော်လင့်ခဲ့ကြပြီးမယ်ထင်သလောက်ဖြစ်မလာတဲ့အပေါ်မှာလည်းသတင်းသမားတွေစိတ်ကြက်နေကြတာပါအထူးသဖြင့်သတင်းမီဒီယာလွတ်လပ်ခွင့်တွေတိုးတက်ဖို့မူဝါဒတွေနဲ့ဥပဒေတွေပြင်ဆင်ဖို့လိုနေပြီလို့လည်းမြန်မာသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကသတိပေးပါတယ်
ဥပဒေပြင်ဆင်မှုတွေမှာတကယ်လွတ်လပ်ခွင့်ကိုစားပေးတဲ့ဥပဒေပြင်ဆင်မှုတွေလောက်ပါပေါ့နော်။သတင်းချက်လက်ရယူဟိုအဆက်ဆိုင် information အဲ့ဒါတွေတိုးတက်လာအောင်တကယ်ဖွင့်လင်းတဲ့မီဒီယာကိုဖြည့်ချတဲ့ပြောရေးဆိုခွင့်ရှိတဲ့နောက်ဝန်ကြီးဌာနတွေရဲ့သတင်းချက်လက်တွေကိုလွယ်လွယ်ကူနဲ့ထုတ်ပေးတဲ့မူဝါဒမျိုးပြင်ဆင်ဖို့လိုတယ်ပေါ့နော်။နောက်တစ်ခုကတော့သတင်းသမားတွေသတင်းမီဒီယာတွေပေါ်ပြတဲ့ဟာနဲ့စစ်ဆုံးတရားမတည်နှက်မှုရှိရင်မတည်လည်းမရှိရင်လည်းသတင်းမီဒီယာကောင်စီရတဲ့ဆင်အဖြစ်ချင်းဖို့ဆိုတဲ့မူဝါဒမျိုးရှင်းသုံးပါပေါ့နော
်။ပန်မြမာအဖွဲ့ကဦးမျိုးမြင့်ငင်းကလည်းမြန်မာနိုင်ငံအတွင်းမှာသတင်းချက်လက်ရယူခွင့်ဆိုင်ရာဥပဒေပြဋ္ဌာန်းနိုင်မှာမူဝါဒတွေပြင်ဆင်သုံးသပ်နိုင်မှာဒီခက်ခဲတွေပြေလည်မယ်လို့ရှုမြင်ပါတယ်
။သတင်းစာရေးသားတွေကပြောရှုလို့တော့အားပေးတဲ့အနေနဲ့သတင်းထုတ်ပြန်တာမျိုးကျွန်တော်ကလုပ်ပြည့်စီနေတာပါနော်။ဥပမာတက်မဲ့သတင်းမှတန်ကြားရေးခွဲဆိုလို့ရှိရင်ကျွန်တော်ဆက်ပြရအဲ့ဒါဆက်ပါတယ်။အဲ့ဒါတွေကဘယ်အချိန်မှမှကျွန်တော်အဆင်ပြေသွားနိုင်မယ်ဆိုလို့ရှိရင် right to information သတင်းချက်လက်သိပိုင်ခွင့်ဥပဒေပေါ်ပေါက်လာမှသာလေကျွန်တော်တို့သတင်းရယူခွင့်ဆိုင်ရာအဆင်ပြေတယ်လို့ကျွန်တော်ပြောလို့ရတယ
်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် David Kale ကလည်းနိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့အထိမ်းအမှတ်ဖြစ်နေကြညာခဲ့တဲ့ထုတ်ပြန်ချက်ထဲမှာကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ရရှိအလေးထားဖို့တိုက်တွန်းခဲ့ပြီးအထူးသဖြင့်လူမှုကျန်းမာရေးပြဿနာကြီးဖြစ်တဲ့ coronavirus ကရောဂါနဲ့ရင်ဆိုင်နေရချိန်မှာအရေးကြီးတဲ့သတင်းချက်လက်တွေရရှိရေးဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်အရေးပါကြောင်းကိုလည်းထောက်ပြထားပါတယ်ရှင်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ခုနောက်ဆင်ကြမှာကတော့ကိုသားညုံစီစဉ်ထုတ်လွှင့်ပေးထားတဲ့မြမအရေးဆွေးနွေးခန်းစီစဉ်ဖြစ်ပါရဲ့ရှင
်မိင်္ဂလာပါခင်ဗျာကျွန်တော်တို့ဒီ COVID-19 ရောဂါအကျပ်တဲအခြေအနေကြုံလာနေတဲ့တူပဲမြန်မာနိုင်ငံမှာဆိုလို့ရှိရင်လေဒီတိုင်းတဲ့ပြည်နယ်တော်မြင်းသားမှာညမထွက်အောင်အမိန့်ဒီအချိန်တိုးမြင့်ပြီးတော့တတ်မှတ်တာတွေနောက်အစိုးရကလည်းတချို့မျိုးနယ်တွေပြည်နယ်တွေတချို့နေရာတွေကိုအသွာလာကန့်တတာတွေလှုပ်လာပါတယ်ဒီအခြေအနေဟာမြန်မာနိုင်ငံရဲ့လူခွေရေးပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာသလဲဆိုတာကိုကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိနေတဲ့ညီမျှချင်းမြန်မာ equality မြန်မာရဲ့အမှုဆောင်ညွှန်ကြားမှုကော်မြူမင်းနဲ့ဆက်သွယ်မှုမြန်မာဖြစ်ပါတယ်ကော်မြူမင်းအခုမြန်မာနိုင်ငံမှာအခုတင်းကျပ်တဲ့အမိန့်တွေပို့ပြီးတော့ထုတ်လာပါတယ်အဲ့တော့ဒီအခြေအနေကဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိရိုက်ခတ်မှုရှိပါလဲခင်ဗျာအရင်ဆုံးအဲ့ဒါလေးပြောပြပေးပ
ါဟုတ်ကဲ့ဒီလိုမျိုးအမိန့်တွေထုတ်ပြန်ခြင်းကတော့ပြောမယ်ဆိုရင်တော့ငြင်းငြမ်းစွာစူဝေးမှုတွေငြင်းငြမ်းစွာနဲ့ကျွန်တော်သွာလာမှုတွေเนาะဒီခီးသွာလာမှုအပိုင်းတွေထိခိုက်တာသိကြပါတယ်ဒီဟာတစ်ခုကတော့ကျွန်တော်တို့ပြောမယ်ဆိုရင်ဟိုနိုင်ငံတကာဥပဒေတွေမှာပြောထားပါတယ်ဗျာဒါကတော့ခုနလိုတိုင်းပြည်ရဲ့အခြေအနေကျမ်းမာရေးနောက်တစ်ခါမှခုနဘေးယောဂါကပ်ဘေးတွေဖြစ်တဲ့အခါမှာတိုင်းပြည်ရဲ့အရေးပေါ်အခြေအနေကတချို့သောခွေတွေကိုကတ်တန့်ခွေရှိပါတယ်လို့ပြောထားတဲ့အတွက်ဒီဟာကကျွန်တော်တို့မကန့်တန့်တော့အကောင်းဆုံးပါဒါပေမဲ့လူအပ်ရင်ကန့်တန့်လို့ရတယ်ဆိုရင်အခြေအနေမျိုးဖြစ်တဲ့အတွက်လူအပ်တယ်ဆိုရင်အကြောင်းအရာကိုကျွန်တော်ပြဖို့လိုအပ်ပါတယ်အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့တချို့သောဒေသတွေမှာတချို့သောမြို့နယ်တွေမှာဒီလိုမျိုးကျွန်တော်တို့ဒီ COVID-19 နဲ့ပတ်သက်ပြီးကူးစက်တယ်ဆိုတဲ့လက္ခဏာပြတဲ့သူတွေရှိတဲ့အတွက်ဒါမျိုးကန့်တန့်တာတွေ့ရပါတယ်ဒါကကျွန်တော်တို့ကျန်းမာရေးရှိတော့လက်ခံရတယ်ဒါပေမဲ့ကန့်တန့်မှုကကျွန်တော်ပြောတဲ့အခါမှာအတိအကျနှစ်ချက်ရှိပါတယ်တကယ်ကိုတရားဥပဒေလှုပ်ထိုးလုံနည်းအရကန့်တတ်လို့ရတော့လှုပ်ထိုးလုံနည်းကိုဖျက်ဆီးရမယ်နောက်တစ်ခုကတော့လိုအပ်တဲ့လောက်ကကျွန်တော်တို့ကန့်တတ်ရမယ်လိုအပ်တာတည်းပို့ပြီးတော့မကန့်တတ်ရအောင်အဲ့တော့ကျွန်တော်တို့ခုနကတချို့နေရာတွေမှာဘာမှကိစ္စမရှိဘဲနဲ့ကန့်တတ်တဲ့အရာမျိုးဖြစ်ဖို့မလိုရသလိုအမိတ်တွေကဟိုကထုတ်လိုက်ဒီကထုတ်လိုက်အဲ့ဒါမျိုးဖြစ်လို့မရဘူးတကယ်ကိုအမိတ်ထုတ်ခွင့်ရှိတော့ဘ ਹੁ အဆင့်လားဒါမှမဟုတ်ရှင်ကျွန်တော်ပြည်내တိုင်းဒေတာကအစိုးရအဆင့်လားအဲ့ဒီဟာကြီးကျွန်တော်တင်ပြချက်ရှင်းဖို့တော့လိုအပ်ပါတယ်နောက်ထပ်အရေးကြီးတာကတော့ဒီအမိတ်တွေထုတ်ပြန်တဲ့အခါမှာရှင်းလင်းပြသဖို့ပါတခါလေကျွန်တော်တို့အမိတ်ကြီးညာချက်ထုတ်လာတယ်ဒါပေမဲ့အဲ့ဒီအမိတ်ကြီးညာချက်မှာရေးသားချက်တွေမရှင်းတဲ့အခါမှာအခက်ခါကဖတ်ရတယ်ဖတ်တော့ထွက်ခွင့်ပေးတာလားမထွက်ခွင့်ပေးတာလားလူ၅ယောက်တည်းပူစုရမှာလားမစုရဘူးလားအလုတ်ကိုသွားခွင့်ရှိတာလားသွားခွင့်မရှိတာလားသေချာမသိတဲ့အတွက်တချို့သောအမိတ်များထုတ်ပြန်ပြီးတော့ပြည်သူလူထုကနားမလည်ဘူးနားမလည်တဲ့အတွက်ဘယ်လိုမျိုးလှုပ်ဆောင်မလဲဆိုတော့မသိတဲ့အတွက်ကန့်တတ်လို့ရပြီမဲ့တချို့သောနေရာတွေမှာထောက်ပြစရာဖြစ်နေတဲ့အဖြစ်အပျက်ကတော့ COVID-19 ကိုတားဆီးဖို့ကြိုးစားနေတဲ့မြန်မာနိုင်ငံလက်ရှိအခြေအနေရဲ့အားအနေချက်တွေဖြစ်ပါတယ်အဲ့
တော့ဒီနေရာမှာကျွန်တော်တခါလေးမေးချင်တာကတချို့မြို့နယ်တွေပေါ့မြန်မာနိုင်ငံရန်ကုန်မှာစုကုကြုံနေရပြီကျွန်တော်သိရပါတယ်တချို့မြို့နယ်တွေမှာအသွာလာဟိုပိတ်ပင်မှုအတွက်ဆွေရဒေသနာအမိန့်တွေထုတ်ပြန်လိုက်တယ်ဒါပေမဲ့တချို့ရက်ွက်တွေကြတော့ရက်ွက်လိုက်ကိုပိတ်ထားတဲ့ကိုဘကိုအချို့ကြီးနဲ့ကိုပိတ်ထားတဲ့သဘောမျိုးတွေကျွန်တော်တို့ကြားနေရတယ်အဲ့အခြေအနေကလည်းပတ်သက်လို့အကုန်မျိုးဝင်ဘယ်လိုယူဆပါလဲ
အဲ့ဒီတော့ခုနကျွန်တော်ပြောသလိုပါပဲဒီလိုမျိုးအမိန့်တွေကထုတ်ခွင့်ရှိတဲ့သူကထုတ်တာလားဒါမှမလို့ရှိရင်ကိုဘကိုလမ်းအန်တွေကိုကြောက်လို့ကိုရလမ်းသူလမ်းသားတွေကစုဆောင်စုဝေးပြီးတော့ထုတ်တာလားအဲ့ဒါရှင်းဖို့လိုအပ်ပါတယ်တကယ်လို့ထောက်ဖို့လိုအပ်တယ်လို့ပြဋ္ဌာန်းထားလို့ရှိရင်အမိန့်ကလည်းကျွန်တော်တရားဝင်ဖြစ်ဖို့လိုအပ်တယ်လို့အဲ့ဒီတရားဝင်ပါတဲ့အမိန့်အတိုင်းပဲအကောင့်ထဲပေါ်တဲ့အရာမျိုးဖြစ်ရအောင်အဲ့တော့ကျွန်တော်တို့ဆိုလိုတဲ့ချက်ကဥပမာအမိန့်ကည10နာရီကနေမနေ့4နာရီမထွက်ရအောင်ဆိုဒါဘယ်သူမှမထွက်ရပါဘူးသိကြပါတယ်ဒါပေမဲ့အခုချိန်ကရိုးရိုးတာမန်ချိန်မှာတော့ကိုလမ်းနဲ့ကိုပေါ့ကိုသဘောကျပိတ်ပြီးတော့ကားတွေမဝင်ရဘူးအမိန့်ထဲမှာကားမဝင်အောင်ဆိုတော့မပါဘူးဗျကိုဗစ်ရောဂါဆိုတာလေကားကနေကူးစက်တာမဟုတ်ဘူးလူတွေတယောက်နဲ့တယောက်ทีมนี้มาเราคู่เสร็จแล้วไอ้တော့คุณน่ะเลยอจောက်หล่นပြီးတော့ล้านนี่มาလှုပ်ဆောင်ခြင်းอ่ะတော့ကျွန်တော်တို့အကြောက်หล่นတဲ့ပုံမှာအခြေခံပြီးလှုပ်ဆောင်တာတရားဥပဒေမှာအခြေခံပြီးတော့လှုပ်ဆောင်တာမဟုတ်တဲ့အတွက်အဲ့ဒါမျိုးကြတော့ကျွန်တော်တို့လိုတဲ့အတိုင်းမဟုတ်တော့ဘူးဥပဒေတိုင်းမဟုတ်တော့ဘူးဆိုဆိုလို့ခြင်းတယ်အဲ့တော့အစိုးရကထုတ်သိတိုင်အောင်ကြီးသူလူထုကကိုပေါ့ကိုအတိတ်ပြင်ကြီးလို့ပြန်လှုပ်ချင်တယ်လို့လှုပ်တဲ့ဟာတခုကတော့ကျွန်တော်တို့ဒါမဖြစ်သင့်ဘူးတကယ်လို့လှုပ်မယ်ဆိုလို့ရှိရင်အစိုးရကဒါတွေတော့လှုပ်လို့ရတယ်ဒီနေရာမှာပူးပေါင်းပါဝင်ပါဥပမာညာစေနိုင်ရနေမနဲ့၄နိုင်ခီမထွက်ရဘူးဒါကြောင့်မလို့အစိုးရကဒီလိုမျိုးလုံခြုံရေးဌာနတွေကိုလုံးဝအကုန်လုံးတမျိုးနယ်လုံးလိုက်လို့မရနိုင်တဲ့အတွက်အဲ့ဒီဒေတာမှာမထွက်ဖို့အတွက်ရဲရွာပြည်သူလူထုကပူးပေါင်းဆောင်ရွက်ပါအဲ့ဒါမျိုးဆိုတော့ရတယ်เนาะအစိုးရထုတ်တာစီကန်းတခြားကိုလန်းစီကန်းတခြားပို့ဆိုးတာကဒီလိုမျိုးစီကန်းချတဲ့အခါမှာတခါနန်းနေမှာတာဝန်ယူထားတဲ့သူတွေကဒီဒေါသတွေပါလာတယ်နောက်တစ်ခါစိုးရိမ်နိုင်ပါလာတဲ့အတွက်တရားဥပဒေတိုင်းမဟုတ်ဘဲနဲ့လိုအပ်တာတွေချိန်ချောက်တာလိုအပ်တာတွေပို့ပြီးတော့အန်ရည်ပေးတဲ့အချိန်မှာတခြားသောလူပေချုပ်ပေါက်မှာဆက်လက်ဖြစ်သွားတတ်တာကိုဒါကိုသတိပြုဖို့လိုအပ်ပါတယ်
ဟုတ်ကဲ့ဒီနေရာမှာကျွန်တော်နောက်တစ်ခုမေးချင်တာကကျွန်တော်တို့အနောက်နိုင်ငံတွေပေါ့အခုဆိုအမေရိကမှာကြုံရတယ်ဒီ ဆွေရီကနေပြီးတော့ shutdown တွေလုပ်တဲ့ခါမှာဒါကိုလက်မခံပြီးတော့ဆန္ဒပြတဲ့အင်အားစုတွေတချို့ထွက်လာတယ်ဆန္ဒပြတာတွေရှိလာတယ်အဲ့တော့ဒီနေရာမှာလည်းတချို့စောရကတက်ကြတာကလက်ရှိမြန်မာတကဘာလုံးကျုံနေရတဲ့ကျန်းမာရေးဆရာအကြက်တဲကြီးကတ်ယောဂါဆိုကြီးအဲ့တော့ဒီအချိန်ဒီနောက်တစ်ဖက်မှာတူးချင်းလူခွင့်ရဲ့အချိန်ဒီအဲ့တော့ဒီချင်းနေနှစ်ရက်ကိုရှင်လာလို့ရှိရင်တူးချင်းလူခွင့်ရဲ့အချိန်ဒီတက်စားလို့ရှိရင်တကဘာလုံးကျုံနေရတဲ့ကတ်ယောဂါအချိန်ဒီပို့ပြီးတော့ဦးစားပေးသင့်နေဆိုတဲ့အမြင်မျိုးလည်းရှိပါတယ်ကိုအောင်မျိုးမင်းဘယ်လိုယူဆပါလဲ
ဟုတ်ပါတယ်ကျွန်တော်တူးချင်းခွင့်ရေးတွေကတော့ရှိရမှာဒါပေမဲ့ခုနလိုအများပြည်သူတွေအန္တရာယ်ဖြစ်နိုင်တော့အခုလိုမျိုးကတ်ယောဂါပြဿနာတွေကူးဆက်နိုင်တဲ့ယောဂါကူးဆက်တာမှာအလွယ်တကူမဟုတ်ဘူးလေတကယ်ကိုအစမတန်လင်းမြန်ပြီးတော့ကူးဆက်နိုင်တဲ့အရာမျိုးဆိုရင်တချို့သောအခွင့်အရေးတွေကန့်သက်လို့ရပါတယ်အဲ့ဒါကတော့ခုနပြောသလိုပဲကျွန်တော်တို့လူစုလူရေးလုပ်တဲ့ဟာသွားလာတာဒါတွေကန့်သက်လို့ရတယ်ဒါပေမဲ့ကန့်သက်လို့မရတော့တူးချင်းခွင့်အရေးလည်းရှိပါတယ်ဒါကဘာလို့ဆိုလို့လဲဆိုလို့ရှိရင်တော့သူ့ရဲ့ယုံကြည်မှုအတိုင်းเนาะကျွန်တော်တို့ဒီယုံကြည်မှုကိုကျွန်တော်တို့လုံဆောင်လို့မရဘူးနောက်တစ်ခုကတော့သူ့ရဲ့သွားလာမှုကိုကန့်သက်တဲ့အခြေအနေမျိုးမှာကျူးလွန်တဲ့အတွက်ကြောင့်မလို့နှိမ့်ဆက်ညှဉ်းပန်းခြင်းတွေလူမဆန်သောအဖြစ်ပေးခြင်းဒါတွေတော့လုပ်လို့မရဘူးနောက်တစ်ခါဒီလိုမျိုးလှုပ်ဆောင်ပြီးတော့ချိုးဖောက်လို့ရှင်တော့တရားဥပဒေတိုင်းပဲစီရင်ရမယ်တရားလက်လွတ်နှိမ့်ဆက်တာတွေတရားလက်လွတ်တပ်ဖြတ်တာတွေတရားလက်လွတ်အပြစ်ပေးတာအဲ့ဒါလည်းလုပ်လို့မရအဲ့တော့ကျွန်တော်တို့ကပြည်သူလူထုရောအစိုးရရောနားလေကွာတချို့သောအခွင့်အရေးတွေကိုဆိုင်းငံ့လို့ရတယ်ဒါပေမဲ့တချို့သောအခွင့်အရေးဆိုင်းငံ့လို့ရတယ်ဆိုတဲ့အတွက်အခွင့်အရေးမှန်သမျှအကုန်လုံးချိုးဖောက်လို့ရတယ်လှုပ်ချင်တာလှုပ်လို့မရဘူးဆိုတာကိုအစိုးရလည်းသဘောပေါက်ဖို့လိုအပ်တယ်ပြည်သူလူထုကလည်းလက်ခံဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာလည်းဒီတာဝန်ထမ်းဆောင်တဲ့တရားဥပဒေစိုးရိမ်လုပ်တဲ့ဒုံချုံကြီးတာဝန်ယူတဲ့သူတွေကိုတော့လည်းကောင်းကောင်းနားလည်သဘောပေါက်ဖို့အရန်ရေးကြည့်ပါတယ
်နောက်ကျွန်တော်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ပြောချင်ပါတယ်မြန်မာနိုင်ငံကပြောရမယ်ဆိုရင်တကဘာလုံးကစောင့်ကြည့်ခံရတဲ့လူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့စိုးရိမ်ပွေနိုင်ငံတကာနိုင်ငံတွေမှာပါပါတယ်ပြောရမယ်ဆိုရင်လူနည်းစုအခွင့်အရေးပြဿနာတွေနောက်ဖက်မှာဒီရ ेंजर ဒုက္ခတဲ့အရေးပြဿနာတွေနောက်တစ်ခုကဒီနိုင်ငံကြီးချင်းသားမျိုးတွေနောက်လေအမီပိုင်ဆိုင်ခွင့်ပြဿနာတွေပေါ့ဒီပြဿနာတွေအများကြီးရှိပါလေလူခွင့်အခြေအနေအဲ့တော့ဒီကပ်ဘေးအခြေအနေကြောင့်ဒီလိုပြဿနာတွေဒီလိုလူခွင့်ဆွေးနွေးစရာတွေလူခွင့်အခြေအနေတွေကဘေးရောက်သွားပြီလားဘယ်လိုမြင်ပါလဲ
ဘေးမရဘူးဗျဒီကိစ္စတွေကဒီကပ်ဘေးကြောင့်ပြီးဆုံးသွားတာမဟုတ်ကပ်ဘေးကြောင့်ပူတော်ကြီးလာမဲ့သဘောမျိုးဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ခုနပြောသလိုကပ်ဘေးမှာကျန်းမာရေးကိစ္စကိုတိုက်ခိုက်နေဒါဟိုတွန်းလှန်ဖို့စ조사နေသလိုတခြား issue တွေမျက်စိပြက်လို့မရပါဘူးဘာလို့လဲဆိုတော့အခွင့်အရေးတွေကတစ်ခုနဲ့တစ်ခုဆက်ဆက်နေတာဖြစ်ပါတယ်ဥပမာကျွန်တော်တို့ဒီကပ်ဘေးအတွင်းမှာလှုပ်ဆောင်တဲ့ခါမှာတည်င်းချက်တောင်းမှုလုပ်လိုက်မယ်ဆိုရင်ခုနကတည်းကတိုင်းရင်းသားဒေသတွေနောက်တစ်ခါဒီကိစ္စတွေမှာတရားရုံးတွေကိုပိတ်ချလိုက်မယ်လုံးဝအကူအညီမလုပ်ဘဲနဲ့တရားစီရင်ရပ်တိုက်လိုက်မယ်ဆိုလို့ရှိရင်လည်းလက်ရှိစီရင်နေတဲ့ဒီမြေယာဥပဒေတွေနဲ့ပတ်သက်ပြီးတော့စီရင်ဆိုင်တဲ့အမှုတွေနောက်တစ်ခါဒီကိစ္စအတွင်းမှာဖြစ်ပေါ်နိုင်တဲ့အမုန်းတရားတွေကြောင့်အခြေခံတဲ့ဒီအကြမ်းဖက်မှုတွေဆက်ပြီးဖြစ်နိုင်တယ်အဲ့တော့တစ်ခုကိုကျွန်တော်ဦးစားပေးလုပ်နေမယ်ကြံတဲ့အမှုတွေကိုကျွန်တော်ပယ်ဖြစ်လိုက်လို့ချေအေးလိုက်လို့နောက်တစ်ခုကတော့ဒီအရေကိုကျွန်တော်တို့မေ့ပြလိုက်လို့မရပါဘူးခင်ဗျာတစ်ဖက်မှာအရေးကြီးတဲ့ first priority လို့ခေါ်တဲ့ကျန်းမာရေးကိစ္စကိုဖြေရှင်းနေသလိုအရင်ကိစ္စတွေကိုလည်းဆက်လက်ဆောင်ရွက်ဖို့အတွက်လုပ်လို့ရပါတယ်ကြောင်ထိုးထားလို့မရပါဘူးနောက်တစ်ခုကကျွန်တော်သတိထားဖို့ကဒီကျန်းမာရေးကိစ္စလှုပ်ဆောင်နေတဲ့ကာလအတွင်းမှာပဲသူ့ကိုတားဆီးပါတယ်ဆိုတော့နောက်ထပ်လူခွေအခြေအနေချိုးဖောက်မှုတွေနောက်ထပ်အသွင်တစ်မျိုးနဲ့ပေါ်ပေါက်မှုလည်းကျွန်တော်တို့အများကြီးသတိထားဖို့လိုအပ်ပါတယ်
ဒါပေမဲ့အခုအချိန်ဒီမှာပြောမယ်ဆိုရင်ကာယောဂနှစ်နေအစိုးရကလုံနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံနောက်ဖက်မှာရခိုင်ပြည်နယ်မှာဆိုလို့တိုက်ပွဲတွေဖြစ်နေတယ်ဒုက္ခတွေပြဿနာတွေသိကြီးနေတယ်အဲ့တော့ဒီအချိန်နေနဲ့ပတ်သက်လို့အစိုးရကြိုက်တယ်မှုကောင်မျိုးမင်းဘယ်လိုယူဆပါလဲ
အမှန်တော့လေကျွန်တော်တို့ဒီလိုမျိုး COVID-19 အတွင်းမှာဒီယောဂပိုးကိုဝိုင်းဝန်းတိုက်ခိုက်ဖို့အတွက်တိုက်ဖြတ်ဖို့အတွက်တွန်းလှန်ဖို့အတွက်အင်တိုက်အားတိုက်ကြိုးပမ်းဖို့လိုအပ်တဲ့အချိန်ဖြစ်ပါတယ်အဲ့ဒီအချိန်မှာကျွန်တော်တို့ကမ္ဘာ့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကလည်းဒါကိုပြောထားပါတယ်ဒီအချိန်မှာစစ်ပွဲတွေရကြပါစစ်ပွဲမှာအသုံးပြုမဲ့အင်အားတွေခွန်အားတွေစစ်စရိတ်တွေအစားကိုဗစ်ကိုကျွန်တော်တို့ဝိုင်းပြီးတော့တွန်းလှန်ကြပါလို့သူကိုယ်တိုင်ပြောထားတယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကတစ်ဖက်မှာလည်းကိုဗစ်ကိုလှုံ့ဆော်နေတယ်။တစ်ဖက်မှာလည်းခုနကပြောတဲ့ဒီပြိပခါတွေကျွန်တော်တို့အများကြီးဖြစ်နေတယ်။ပိုင်ရှင်မဲ့ကျွန်တော်တို့ဒုံးချီတွေပိုင်ရှင်မဲ့တနက်တီကြောင့်မလို့အဲ့ဒေတာမှာပို့ဖြစ်တော့အဲ့ဒီကလူတွေမှာပို့ပြီးတော့ခံရပါတယ်။တစ်ဖက်မှာလည်းဒီကိုဗစ်ကသူတို့စီအချိန်မီကူးနိုင်တယ်။တစ်ဖက်မှာလည်းခုနလိုစစ်ပွဲကာလအတွင်းမှာကြုံတွေ့ရတဲ့အတွက်ကြောင့်မလို့ပို့ပြီးတော့အန္တရာယ်ရှိနိုင်တယ်။ဘယ်အချိန်ပုံကြမလဲဘယ်အချိန်တနက်ထမ်းမလဲဆိုတာသိမလဲဆိုတာမသိရတဲ့အတွက်အဲ့လိုမျိုးကိစ္စတွေပိုပိုဖြစ်ပါတယ်အဲ့တော့ကျွန်တော်ပြောချင်တဲ့တကူကကိုဗစ်ကိုလည်းတိုက်ခိုက်ပါခုနကတော့ပြောတဲ့ငင်းချမ်းရင်းနဲ့အဲ့ဒီဒေတာမှာရှိတဲ့ပြိပကတူကလူတွေကျန်းကျန်းမာမာနဲ့နေနိုင်မှုအတွက်လုံလုံချုံချုံနေနိုင်မှုအတွက်တခြားသောအခွင့်အရေးချိုးဖောက်မှုတွေအားလုံးရပ်တန့်ပါဒါပေမဲ့လူအခွင့်အရေးချိုးဖောက်မှုအတွက်လှုပ်ဆောင်မှုတွေပိတ်ပင်လို့မရပါဘူးလူအခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်မှုပဲကျွန်တော်ဆိုလိုတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချက်တစ်ခုမေးချင်ပါတယ်အဓိကတော့နေနေအသေးစိတ်ဆံပါလေလက်ရှိမြန်မာအစိုးရကထုတ်ပြန်ချက်တွေဒီကိုဗစ်နှိမ်နေတဲ့ကိုဗစ်ရောဂါပြန့်ပွားရေးတားဆီးဖို့အတွက်နှိမ်နေရေးအတွက်ပေါ့ထုတ်ပြန်ချက်တွေအမိန့်ကြီးအများကြီးထွက်ပါတယ်ဒီနေရာမှာဒီအမိန့်တွေလောက်ရက်ဒီဒဲမှာ တဦးချင်းအခွင့်အရေးကိုတွားပြီးထိခိုက်တဲ့ဟာမျိုးတွေသတိထားမိပါလားရှိနေပါပြီလား
ဟုတ်ခုနကလိုအပ်တယ်လို့မျိုးတွားလာဖို့အတွက်နော်ဒါတွေပိတ်ပင်နဲ့ခိတ္တဆိုင်းငံ့ထားတဲ့ဟာတွေတော့ရှိပါတယ်ဒါပေမဲ့ဟိုကျွန်တော်စိုးရိမ်တာကမြန်မာနိုင်ငံတော့လက်ရှိမှာတော့မရှိသေးဘူးဒါပေမဲ့ရှိနိုင်တဲ့လားလာပေါ့ဥပမာကျွန်တော်တို့ဒီဖိလစ်ပီးမှာနော်ကျွန်တော်တို့အမိတ်နေထုတ်ပြန်တယ်နောက်တစ်ခါဘာလေးပြောကြလဲဆိုတော့ဖိလစ်ပီးမှာတကယ်လို့များနော်ဒူတာတေးရနေနော်သူတို့ဘာပြောထားလဲတကယ်လို့ကျူးလွန်လို့ရှိရင်ပြစ်တက်ခွင့်ပေးထားတယ်အဲ့တော့ကျွန်တော်တိုင်းပြည်မှာလည်းဖိလစ်ပီးကိုအားကြပြီးအဲ့လိုပုံစံမျိုးနော်ကျူးလွန်နေဆိုပြီးတော့ပြစ်တက်တဲ့ဟာမျိုးမတရားဖန်ဆီးတဲ့ဟာမျိုးအဲ့ဒါဖြစ်ဖို့ဖြစ်နိုင်တဲ့ကိစ္စမျိုးကျွန်တော်စိုးရိမ်နေနောက်တစ်ခါကမ်ဘောဒီးယားနိုင်ငံမှာကိုဗစ်ကိုတားဆီးဖို့အတွက်ဆိုပြီးတော့ online မှာကိုဗစ်အကြောင်းကိုပြောပြတဲ့ဟာကိုသတင်းမှတွေထုတ်ပြန်ဆိုပြီးတော့ဖန်ဆီးတယ်နောက်တစ်ခါမှာအစိုးရရဲ့ policy ကိုထောက်ပြလို့ရှိရင်ဒါကို transit အရေးယူတဲ့ကိစ္စရှိတယ်အဲ့တော့အဲ့ဒီနမူနာတွေမကောင်းတဲ့နမူနာတွေကမ်ဘောဒီးယားတို့ဖိလစ်ပီးနိုကနေယူလာပြီးမြန်မာပြည်မှာကျင့်သုံးမှာတခုစိုးရိမ်ပါတယ်အဲ့တော့ကျွန်တော်ပြောချင်တဲ့တခုကလက်ရှိအချိန်မှာတော့အဲ့လောက်ဒီမစိုးသေးဘူးဒါပေမဲ့အဲ့ဒီတခြားနိုင်ငံကစိုးဝါတဲ့လူခွေဖိနှိပ်မှုတွေကိုဗစ်ကိုအကြောင်းပြပြီးတော့လက်လက်ဆောင်ထုတ်ဖို့ပြောဆိုခွင့်နောက်တစ်ခါမှကျွန်တော်တို့တခြားသောလူတူတယောက်ရဲ့အသက်ရှင်လုံခြုံခွင့်နဲ့တရားဥပဒေရှိမှအကောရရှိခွင့်ဆိုတာကိုချိုးဖောက်ပြီးတော့လုံဆောင်မှာအဲ့ဒါတွေဖြစ်ဖို့မဖြစ်အောင်လည်းကျွန်တော်တိုက်တွန်းချင်ပါတယ်မဖြစ်သင့်ဘူးလည်းကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့အဲ့ဒါတွေကဘယ်အချိန်မှဆိုဆိုင်းငံ့လို့မရတော့တူတယောက်ရဲ့အခွင့်အရေးတွေပဲဖြစ်ပါတယ
်ဟုတ်ကဲ့ကော်မြူမင်းအခုလို့ရှင်းပြပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ view American တန်ကနေပြီးတော့ကျွန်တော်ထုတ်လွှင့်ခဲ့တာဖြစ်ပါတယ
်မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ COVID-19 ပြဿနာမြန်မာကတရုတ်ကိုကြောက်ရမလားတရုတ်ကမြန်မာကိုပြန်ဆိုးရင်ရမလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့တစ်ပတ်လောက်ကစားရုပ်နိုင်ငံယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံသားတွေကိုသူ့ပြည်နယ်အတွင်းဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစတင်လာနေတဲ့မြန်မာနိုင်ငံသားတွေကနေသူနိုင်ငံသားတွေစီကူးစက်မှာစိုးရိမ်လို့ပါ။နေဆက်ကွန်တိုရေးမှာဆိုသူသီးတွေတင်ပြီးသွားရောက်တဲ့မြန်မာနိုင်ငံသားကားမောင်းသူတွေကိုလည်းတရုတ်နိုင်ငံနဲ့ဝင်ခွင့်မပေးပါဘူး။သီးကြားစုံတစ်ခုတတ်မှတ်ပြီးအဲ့ဒီစုံမှာမြန်မာနိုင်ငံသားတွေကားပေါ်ကဆင်းတရုတ်ကားသမားတွေကဝင်မောင်းပြီးတရုတ်ဘက်အချမ်းမှာကုန်ချတာလုပ်ပါတယ်။ကားကိုလည်းတရုတ်ဒရိုက်ဘာတွေကအဲ့ဒီစုံပြန်မောင်းလာပြီးမြန်မာကားသမားတွေကပြန်လက်ခံရယူပါတယ်။အခု AB23 ရက်နေ့မှာတော့ယူနန်ပြည်နယ်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရရွှေလီအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ AB24 ရက်နေ့ကစပြီးနောက်ထပ်နှစ်လတန်တိုင်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံနဲ့လုံးဝမသွားကြဘူးတရားဝင်သွားရောက်ရင်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမြန်မာဟာတရုတ်ကိုကြောက်ရမလားတရုတ်ကပဲမြန်မာကိုပြန်ဆိုးရည်နေရသလားဆိုတဲ့အခြေအနေစိတ်ဝင်စားဖို့ကောင်းပါတယ်ကိုယ်ပိုင်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။သက်ဆိုင်ရာရက်ွက်ခြေရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကိုရွှေလီမြို့အုပ်ချုပ်ရေးအာဏာပိုင်တွေကစင့်ခေါ်ရှင်းလင်းခဲ့တဲ့အချက်တွေထဲမှာတရုတ်နိုင်ငံသားတွေနေဆက်ဖြတ်ပြီးမြန်မာနိုင်ငံဘက်သွားတဲ့ကိစ္စနှစ်လပိတ်ပင်တဲ့အကြောင်းကိုဗစ်ရောဂါအခြေအနေကိုကြည့်ပြီးပိတ်ပင်တဲ့ကာလကိုထပ်တိုးနိုင်ကြောင်းခိုးဝင်ခိုးထွက်လို့ရင်ထောင်တန်းလိုကြီးလေတဲ့ပြစ်ဒဏ်ချမှတ်မယ်ဆိုတဲ့အကြောင်းရွာသားတယောက်ကစီကံဖောက်ပြန်ရင်တရွာလုံးထောက်ပံ့တာကိုဖြတ်တောက်တဲ့နီးနဲ့အေးအေးယူမှဖြစ်ကြောင်းဖော်ပြထားပါတယ်။အခုနောက်ဆုံးယူနန်ပြည်နယ်အစိုးရရဲ့ထုတ်ပြန်ချက်ကိုကြည့်ရင်နေဆက်မှာတရုတ်မြန်မာလူဝင်လူထွက်ကိစ္စလုံးဝပိတ်ပင်လိုက်တာမျိုးဖြစ်ပြီးကုန်စည်ကူးသန်းမှုကတော့ပုံစံတစ်မျိုးနဲ့ဆက်ပြီးရှိနေအောင်မဲ့သဘောရှိပါတယ်။လက်တလောတရုတ်မြန်မာနှစ်ဖက်သဘောတူညီချက်နဲ့တထောင်ကျော်ကျော်ရှိမဲ့မြန်မာရွှေပြောင်းအလုပ်သမားတချို့ပြည်တော်ပြန်လာတာတော့ရှိနေပါတယ်။သူတို့ကိုမြန်မာဘက်ကတက်ဆိုင်ရာမြို့နယ်တွေမှာ22ရက်စောင့်ကြည့်တာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမပြဘူးဆိုရင်နေအိမ်မှာတပတ်ဆက်ပြီးစောင့်ကြည့်တာလုပ်ပြီးမှလွတ်လွတ်လပ်လပ်သွားလာခွင့်ရမယ့်အစီအစဉ်တွေချမှတ်ဆောင်ရွက်နေတာတွေ့ရပါတယ်။တရုတ်တွေမြန်မာနယ်စပ်မှာဘာကြောင့်အဲ့ဒီလိုလုပ်ရသလဲဆိုတာနားလည်နိုင်ဖို့သူတို့ပြည်ရင်းကဝူဟန်မှာစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအကြောင်းနည်းနည်းလောက်ပြန်လေ့လာကြည့်ဖို့လိုပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာတရုတ်နိုင်ငံဝူဟန်မြို့တည်ရှိတဲ့ဟူပေပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ258ယောက်ရှိလာတဲ့အချိန်အခြားပြည်နယ်တချို့အပါအဝင်ဂျပန်ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာကူးစက်ခံရသူ24ယောက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံရသူ282ယောက်ရှိလာခြင်းကစကိုရိုနာဗိုင်းရပ်စ် disease 2019 COVID-19 အစီရင်ခံစာအမှတ်1ကို January 22ရက်နေ့ကစပြီးထုတ်ပြန်ပါတယ်
။ဗိုင်းရပ်စ်ပြန့်ပွားမှုစတင်ချိန်ကစလို့တရုတ်နိုင်ငံအစိုးရဟာ ကာကွယ်တိုက်ဖျက်ရေးနဲ့ကုသရေးကိုအစွမ်းကုန်လုပ်ပါတယ်။ထူးခြားတာတစ်ခုကတရုတ်ပြည်တွင်သက်ဆိုင်ရာပြည်နယ်အသီးသီးကလည်းသူတို့ပြည်နယ်ထဲဗိုင်းရပ်ကူးစက်ပြန့်နှံ့မလာအောင်ဗိုင်းရပ်ကူးစက်သူရှိလာရင်လဲပေါ်ထုတ်ခွဲထားကုသဖို့လုပ်ရင်ပြည်နယ်တစ်ခုနဲ့တစ်ခုနိုင်ငံနယ်နိမိတ်တွေပေါ်မှာကန့်သတ်စည်းချရင်ကိုရိုနာဗိုင်းရပ်ကာကွယ်တိုက်ဖျက်ရေးအကြီးအကျယ်လုပ်ကြပါတယ်။ WHO ဘက်ကလည်းတရုတ်နိုင်ငံတွင်ပြည်နယ်တစ်ခုချင်းစီရဲ့ကူးစက်မှုသေဆုံးမှုအရေအတွက်ကိုနေ့စဉ်ထုတ်ပြန်ပေးပါတယ်။တရုတ်ပြည်တွင်ပြည်နယ်တစ်ခုချင်းစီရဲ့ဗိုင်းရပ်ကူးစက်သေဆုံးစင်းကိုတော့မလ15ရက်နေ့ကထုတ်ပြန်ခြင်းအမှတ်55မှာနောက်ဆုံးဖော်ပြခဲ့ပါတယ်။အဲဒီတရုတ်ပြည်တွင်ပြည်နယ်တစ်ခုချင်းစီဗိုင်းရပ်ပြန့်နှံ့မှုဖော်ပြခဲ့တဲ့နောက်ဆုံးစင်းမှာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ယူနန်ပြည်နယ်မှာဗိုင်းရပ်တွေ့တဲ့လူ184ယောက်နဲ့သေဆုံးသူ2ယောက်ပဲရှိခဲ့တာပါ။လက်ရှိချိန်ထိအဲဒီရလဝန်းကျင်လောက်နဲ့ပဲရပ်တန့်သွားခဲ့တာတွေ့ရပါတယ်။
ဒါဟာမြန်မာနိုင်ငံထက်ပိုကျယ်ဝင်ပြီးလူဦးရေ48တန်းကျော်ရှိတဲ့အဲ့ဒီရွနံပြည်နယ်အနေနဲ့ဗိုင်းရပ်စ်အန္တရာယ်ကိုကောင်းကောင်းကာကွယ်ထိန်းချုပ်နိုင်တဲ့အနေအထားလို့ပြောနိုင်ပါတယ်။ဒါကြောင့်သူနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူအယောက်140ကျော်လာပြီးတရိပ်ရိပ်တက်လာနေတဲ့အပေါ်ရွနံအစိုးရဘက်ကစိုးရိမ်နေတာသဘာဝကျပါတယ်။ဒါထောင်ရှေ့ပိုင်းကာလတွေမှာမြန်မာနိုင်ငံတဲကနေဆက်ဖြတ်ပြီးတရုတ်နိုင်ငံထဲသွားလို့သူတွေကိုလုံးဝပြိပင်တာမျိုးမလုပ်သေးပဲနေဆက်ဂိတ်နာကဟိုတယ်တွေမှာပဲကိုယ်စီနဲ့ကိုယ်စောင့်ကြည့်14ရက်ထားပြီးမှဝင်ခွင့်ပြုတဲ့စနစ်ကျင့်သုံးပါတယ်မြန်မာနိုင်ငံဘက်မှာတော့တရုတ်ဖက်ချန်းဗိုင်းရပ်စ်ပြန့်နှံ့မှုပြင်းထန်နေခြင်းရင်းတထိတ်ထိတ်နဲ့ပြင်ဆင်စောင့်ကြည့်နေကြရတာပါနောက်ပိုင်းအခြေအနေဆိုးလာတော့တရုတ်လေကြောင်းလိုင်းတွေကိုတစ်ခုပြီးတစ်ခုပိတ်တာနဲ့အစာပြူပါတယ်ဒါပေမဲ့မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအများထင်ထားသလိုမိုင်ပေါင်းများစွာနယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံဘက်ကနေရောက်လာခဲ့ပါဘူး။အင်္ဂလန်၊အမေရိကန်၊စင်ကာပူနဲ့ထိုင်းကပြန်လာတဲ့သူတချို့သူတို့တွေကနေတဆင့်အဆင့်ဆင့်ကူးစက်ခဲ့တာပါ။ငကိုတုံးကတရုတ်နိုင်ငံဘက်ကနေကူးစက်မှုတွေရှိလာနိုင်တယ်လို့တွေးထင်ခဲ့ပေမဲ့တကယ်ဖြစ်မလာခဲ့တာဟာမြမနယ်နိမိတ်နဲ့ထိစပ်နေတဲ့ယွန်းနန်ပြည်နယ်ရဲ့ကိုင်တွဲပုံယွန်းနန်ပြည်နယ်အတွင်းမှာကိုကူးစက်မှုနေခဲ့တဲ့အခြေအနေအောက်မှာမြန်မာနိုင်ငံကကံကောင်းသွားခဲ့တာမျိုးဖြစ်နိုင်ပါတယ်။ဒီအတွက်ကိုရိုနာဗိုင်းရပ်စ်ပြဿနာမှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံဟာစိုးရိမ်စရာနိုင်ငံတစ်ခုမဖြစ်ခဲ့ရုံမကအခုဆိုရင်မြန်မာကိုကူညီတဲ့အနေအထားတောင်ရောက်နေပါပြီ
။ကုန်ထုတ်လုပ်မှုတွေပြန်လည်နိုင်နေပြီဖြစ်တဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ကူးသရေးအတွက်ဗိုင်းရပ်စစ်ဆေးတဲ့စက်ကြီးတွေအသက်ရှူစက်တွေPPE နဲ့မျက်နှာဖုံး mask လိုမျိုးပစ္စည်းတွေပေးပို့လှူဒါန်းနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်ယူနန်ပြည်နယ်ကဆေးပညာဆိုင်ရာအကြံပေးတချို့ရောက်လာပြီးမြန်မာနိုင်ငံရဲ့ virus တိုက်ဖျက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးအကြံပေးတာမျိုးလုပ်ခဲ့ပါသေးတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုရိုနာ virus ပြဿနာနဲ့ပတ်သက်ရင်မြန်မာအတွက်တရုတ်နိုင်ငံဟာစိုးရိမ်စရာမဟုတ်လက်ရှိ virus ပြန့်နှံ့မှုအခြေအနေ၊ကုသပေးနိုင်မှုအခြေအနေ၊ပြည်လူထုကိုထိန်းချုပ်နိုင်တဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့ရှေ့အလားလာသည်သာအိနှီးချင်းတရုတ်နိုင်ငံအတွက်စိုးရိမ်ပူပန်မယ်ဆိုရင်စိုးရိမ်စရာကိစ္စဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ
်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေမှတ်ချက်တွေနဲ့ Messenger ကရေးလာတဲ့စာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့သရရှင်တွေအတွက်မြန်မာသချင်းတွေတပုတ်နဲ့လည်းမြေတားတွေလည်းဆောင်ဖြောပြေးပေးတော့မှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးဗီဒီယိုရေးသရရှင်တွေ Messenger ကနေစာတို့လေးတွေရေးလာတာကိုဖော်ပြပေးသွားချင်ပါတယ်နော်။ဇော်ဇော်ဆိုတဲ့သရရှင်ကတော့ဗီဒီယိုကိုအားပေးတာ230ကျော်ရှိပါပြီ။အစီအစဉ်အားလုံးကိုကြိုက်ပါတယ်။ကမ္ဘာတည်နှားထောင်ရတာအားမရလို့မိနစ်များများထောက်လွှင့်စေချင်ပါတယ်။ကျေးဇူးပြုပါတဲ့။ဟုတ်ကဲ့ပါကိုစောစောကြီးကျမတို့အစီအစဉ်တွေကိုဒီနေ့ဒီရေဒီယိုအစီအစဉ်တွေကိုဒီနေ့3ချိန်နိုင်အားဖြင့်ဆိုရင်တော့တိုက်ရိုက်ထုတ်လွှင့်ချိန်တနားရီခွဲထုတ်လွှင့်ပေးနေပါတယ်။နောက်ပြီးဒီအစီအစဉ်တွေကိုပဲနားမထောင်လိုက်ရတဲ့သူတွေပြန်ပြန်နားထောင်လို့ရအောင်လို့ပြန်ပြန်ထုတ်လွှင့်ပေးပါတယ်ရှင်။အခုလောလောဆယ်တော့ကိုရိုနာကပ်ဘေးဆိုးအရေးပေါ်အခြေအနေအမေရိကန်ပြည်အောင်စုမှာကြီးညာထားတာမလို့ဒီအခြေအနေကြီးမကြုံမသွားမချင်းကျမတို့အိမ်ကနေအလုပ်လုပ်နေရပါတယ်။အားလုံးကိုလည်းပြောထားပြီးသားပါနော်။ဒါကြောင့်မို့ကျမတို့ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုထုတ်လွှင့်နိုင်လို့ဖြစ်နေတာပါလောလောဆယ်မနေ့တနားညတနားထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်တွေကိုလည်းပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်ရှင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဘဟုယာအေခရစ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးလာခဲ့တာနှစ်ပေါင်းတော်ကြာခဲ့ပါပြီတဲ့ဟုတ်ကဲ့ဘယ်တော့ငါတွေက VOE ကိုအားပေးလာခဲ့တယ်လို့သူပြောထားပါလေ
မင်္ဂလာပါ VOE ရေ VOE ကိုအားပေးလာခဲ့တာဟာ American မှာ 9/11 ဖြစ်တုန်းကတည်းကအားပေးနားဆင်လာခဲ့တာပါအဲတုန်းကတော့ငယ်သေးတာပေါ့ဘာကဘာကြီးကမြေနားထောင်တော့ကိုလဲနားစင်ပြစ်တာပေါ့ဗျာ ဟိုတုန်းကတင်ဆက်ခဲ့တဲ့ကုကြကြော်သိန်းကုဇော်ဝင်းလာရင်မန်းညိုညိုလင်းတို့တင်ဆက်တဲ့အစီအစဉ်လေးနာမည်မေ့နေလို့ပါပြန်တင်ဆက်ပေးစီကြပါတယ် VOA ကအစီအစဉ်လေးအားလုံးကောင်းပါတယ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးစီသူအောင်မြင့်ရဲ့သတင်းသုံးသက်ချက်အပါအဝင်ပါမဟိသနာကျော်ရဲ့မြန်မာပြည်မှပေးစာအစီအစဉ်မှပြန်ကြားပေးပါအောင်လို့တောင်းဆိုလိုက်ပါတယ်နော်မေသားလို့ထည့်ပြောပြသည်ရွာမာတို့ကဖုံးပေကုန်တဲ့အခါမှာဆိုရေဒီယိုဖွင့်နားဆင်တယ်ဖုံးပေရှိတဲ့အခါမှာတော့ VOA TV Magazine အစီအစဉ်ကိုအသေးအံလိုက်ရှာကြည့်ရတယ်ပေါ့နော်အခုတော့အထိုင်းမှာအလုံးလုံးနေပါတယ်စားရှည်သွားလို့လည်းတောင်းပန်ပါတယ်ဗျာ
ဟုတ်ကဲ့အရင်တော့ကရေဒီယိုနဲ့နားထောင်နေအခုနောက်ပိုင်းတယ်လီဖုန်းနဲ့တဆင့် VOA အစီအစဉ်တွေကိုဖမ်းယူကြည့်ရှုလို့ရလို့လဲရုပ်မြင်သံကြားအစီအစဉ်တွေကိုအားပေးလာတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဒီတော်ရရှင်ကရင်းမာပင်မြို့နယ်ကပ်ပြူကပါတဲ့လောလောဆယ်ထိုင်ရောက်နေတာပါသူပြောသလိုဆိုရင်တော့ရေးစရာတွေအများကြီးရှိပါသေးတယ်တဲ့ဟုတ်ကဲ့ရေးစရာတွေအများကြီးရှိသေးတယ်ဆိုရင်တော့ရေးလာမယ့်စာတွေကိုကျွန်တော်စောင့်မျှော်ချင်ပါတယ်ရှင်ကမ္ဘာတလုံးမှာဖြစ်နေတဲ့ကိုရိုနာကပ်ရေးဆိုယောဂါနဲ့ပတ်သက်လို့သောရရှင်တွေရေးလာကြတဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်เนาะပထမအဆုံးသောရရှင်သူ့ရဲ့နာမည်ကတော့ Facebook နာမည်ဆိုပေမဲ့လည်းကျွန်မအတန်မထွက်တက်လို့သူကအတူကောက်လေးတွေရေးထားပုံရပါတယ် Asian K ပါတယ်ဒီ Asian K ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကကိုရီးယားကသတင်းလေးတွေနားထောင်ခြင်းပါတယ်အဲ့ဒီမှာမြန်မာတွေများလို့ထုတ်လွှင့်ပေးပါဆိုပြီးတော့အခုလိုတောင်းဆိုလာပါတယ်ရှင်
တောင်ကိုရီးယားသတင်းလေးတွေတက်နေတဲ့လောက်ထုတ်လွှင့်ပေးဖို့တောင်းဆိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီနိုင်ငံတွေမှာအလွတ်လွတ်တဲ့မြန်မာတွေကများပါတယ်။ပြီးတော့အခြေခံလူဒန်းစားတွေအများဆုံးသွားပြီးအလွတ်လွတ်နေတဲ့နိုင်ငံတွေရဲ့သတင်းတွေဖတ်ရပါတယ်။အခုဖြစ်နေတဲ့ COVID-19 ရောဂါအကြောင်းတွေဖတ်ရတာစိတ်တောင်လေးပါတယ်။ကြောက်တာထက်သတင်းတွေကမမှန်တာကများပါတယ်။ VOE ကထုတ်လွှင့်တဲ့သတင်းတွေကမှန်လို့ VOE ကအကုန်မတွေအားလုံးကိုကျေးဇူးတင်ပါတယ် VOE ။နားထောင်ရတာအသိအမြင်တွေကျွေးလို့လဲကျေးဇူးပါ VOE ။ကျွန်တော်ကအလုံနာချိန်ညအချိန်တွေမှာဆို Facebook ဆာမျက်နှာကအစီအစဉ်တွေကိုပြန်နားထောင်ပါတယ်ကျွန်တော်လိုပဲတခြားနိုင်ငံတွေမှာအလုံလုံနေတဲ့ညီကောင်မောင်မတွေကို VOE ရဲ့ဝိုင်းတော်သားတွေကိုစားပြောချင်ပါတယ်သတင်းမှန်တွေသိချင်ရင် VOE ကိုနားထောင်ကြပါလို့စာရှည်သွားလို့တောင်းပန်ပါတယ် VOE ဝိုင်းတော်သားတွေကိုစိတ်နှလုံးအေးချမ်းကြပါစေ
သတင်းတွေကမှန်တဲ့သတင်းတွေကိုမှားတဲ့သတင်းတွေရောအကုန်လုံးရောထွေးနေတယ်ဆိုလို့ဟုတ်ပါတယ်အမေရိကန်ပြည်အစုမှာတော့မှန်တဲ့သတင်းတွေကိုမှားတဲ့သတင်းတွေကိုဒီအင်တာနက်ပေါ်မှာရောထွေးနေတာတွေ့ရပါရဲ့နော်ဒါကြောင့်မလို့ကိုယုံကြည်စိတ်ချရတဲ့ဒါမှမဟုတ်လေကဘာကအသေးမဲ့ပြုယုံကြည်စိတ်ချရတဲ့သတင်းဌာနတွေကသတင်းတွေကိုပဲသိချအဓိကအာရုံစိုက်ပြီးတော့ကြည့်ပါလို့ပြောချင်ပါတယ်ဒါနဲ့ကိုရီးယားမှာမြန်မာတွေအလုပ်သွားပြီးလုပ်နေကြတာများလို့အဲဒီကအခြေအနေတွေကိုစိုးရိမ်မိတယ်လို့ဒီသောရရှင်ပြောသွားလို့လဲဒီကိုရီးယားနိုင်ငံကနေပြောအဲ့မှာမြန်မာနိုင်ငံကိုပြန်ကျင်းတဲ့မြန်မာနိုင်ငံသားတွေကိုဟိုအကန့်အသတ်နဲ့ပြန်ပြီးခေါ်ဖို့အတွက်မြန်မာအစိုးရကစီစဉ်နေတဲ့သတင်းတွေလည်းအခုရက်ပိုင်းတွေအတွက်မှာကြားနေရပါရဲ့နော်သတင်းနားထောင်နေဆိုရင်တော့အဲ့သတင်းတွေကိုကြားလိုက်မယ်လို့ထင်မိပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးလို့ကျေးဇူးတင်ပါတယ်ဒီကိုရိုနာကပ်ရေးဆိုးယောဂအန္တရာယ်ကိုကြောက်ပါတယ်ဆိုပြီးရေးလာရင်နောက်ထပ်သောရရှင်တစ်ယောက်ကတော့ထိုင်းကပါထိုင်းမှာပြိမိနေတဲ့မြန်မာတွေတော်တော်လေးကိုအခက်ကြုံနေရပါတယ်ဆိုပြီးတော့အဲ့မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကို Facebook ကသောရရှင်တစ်ယောက်စာရေးပြီးတော့ရင်ဖွင့်လာပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်တို့ထိုင်းနိုင်ငံအတွင်းပြိမိနေတဲ့မြန်မာတွေဟာနေရက်ကိုပြောင်းနေတဲ့သူတွေရှိသလိုပဲထိုင်းမှာပဲဆက်ပြီးတော့နေမဲ့လူတွေလည်းရှိနေပါတယ်ထိုင်းနိုင်ငံကနေရက်ပြောင်းနေတဲ့လူတွေရဲ့အခက်အခဲကတော့ဒီစားဖို့တောက်ဖို့နဲ့နေဖို့ထိုင်ဖို့လုံးဝအဆင်မပြေသူတွေဖြစ်ကြပါရတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့အရေးပေါ်ဥပဒေထုတ်ပြန်မှုတွေကြောင့်ကျွန်တော်တို့မြန်မာပြည်သူပြည်သားတွေအနေနဲ့အတောကိုခက်ခဲနေပါရတယ်။တကယ်လို့သာထိုင်းဆူရဘက်ကနောက်တလကြာမှလမ်းဖွင့်ပြီးမယ်ဆိုရင်မြန်မာပြည်သူပြည်သားအချို့လမ်းပေါ်ရောက်သွားနိုင်ပါတယ်။အဲဒီလိုမျိုးဒုက္ခရောက်မဲ့လူတွေကိုစာသင်ကျောင်းတွေအဆောက်အုံကွက်လက်တွေမှာမြန်မာလူမှုကေဇယ်ရေးဘက်ကနေရာချပေးမယ်ဆိုရင်တော့မှထိုင်းဘက်ကလက်မခံတဲ့အတွက်အတောကိုအကြိုက်ရိုက်နေပါရတယ်။ကျွန်တော်တို့အနေနဲ့တခုတည်းသောမျှော်လင့်ချက်ကအိမ်ပြန်ခီးပါဒီမှာဒုက္ခရောက်ပြီးတော့ငတ်ပြီးတော့နေရမယ့်စာအိမ်မှာပြန်ကျင်ကြပါရယ်။ဒါကြောင့်မလို့ထိုင်းနိုင်ငံတဲကအိမ်ပြန်ကျင်ကြတဲ့မြန်မာပြည်သူပြည်သားတွေရဲ့အကြောင်းကိုထုတ်ပြဆွေးနွေးစီခြင်းပါရယ်။ VOA ကထုတ်လွှင့်ပြီးတော့မှအထက်ကလူကြီးတွေသိမှာပါ။ကျေးဇူးအများကြီးတင်ပါရယ
်။အထက်လူကြီးတွေသိရှိအောင်လို့ VOA ကနေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ဆက်ပေးခြင်းပါရယ်ဆိုပြီးတော့ဒီသောရရှင်ပြောလာတာပါရှင်။အခုလိုမျိုးကိုရိုနာကပ်ရေးဆိုကကမ္ဘာနိုင်ငံအနှံ့အပြားမှာကူးစက်ပြန့်နှံ့မှုတွေဖြစ်ပြီးတော့ထိခိုက်မှုတွေလည်းပြင်းပြင်းထန်ထန်ဖြစ်နေစေတဲ့အချိန်မှာမြန်မာနိုင်ငံကနေရာဒေသတွေကဒီကပ်ဘေးဆိုးယောဂအန္တရာယ်ကိုသိကျင်တဲ့အတွက်ကြောင့်မလို့အစိုးရကအနေနဲ့သူတို့ဆက်သွယ်ရေးဖျက်ထောက်ထားတာတွေကိုပြန်ပြီးဖွင့်ပေးစေချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်တွေကတော့ရခိုင်ပြည်ကသောရရှင်တွေဖြစ်ပါတယ်ပထမဦးဆုံးရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်အမှတ်9ရပ်ကွက်ကသောရရှင်မှာဆိုပြီးရေးလာတဲ့သူကတော့
မင်္ဂလာပါ VOA ရေကျွန်တော်ပြောချင်တာကအခုကမ္ဘာတစ်လုံးမှာပြန်ပွားနေတဲ့ COVID-19 ဆိုတဲ့ရောဂါကအလွန်အကျွံကြောက်စရာပါပဲအခုကကျွန်တော်တို့မြို့နယ်မှာအင်တာနက်လိုင်းပိတ်တာဟာ3လကျော်ဖြစ်နေပါပြီ အခုချိန်ဒီလည်းမရသေးပါဘူးနိုင်ငံတော်တောင်ပေါ်အရာပိတ်လိုက်လဲအခုလောလောဆယ်အချိန်မှာတော့လိုင်းဖွင့်ပေးစေချင်ပါတယ်ကျွန်တော်တို့ဘယ်လိုကာကွယ်မလဲဆိုတာဘာတစ်ခုမှမသိရသလိုဖြစ်နေပါတယ်လိုင်းရှိရင်တော့ဗိုင်းရပ်စ်ပိုးကာကွယ်ရေးပညာပေးတာတွေသိရပြီးရောဂါကာကွယ်မှုတွေလည်းလုပ်နိုင်မယ်ထင်ပါတယ
်အခုလိုမျိုးကပ်ပေးစိုးအချိန်မှာတော့အင်တာနက်ဖြတ်တောက်မှုတွေကိုမလုပ်စေချင်ပါဘူးအင်တာနက်ကတဆင့်ဗိုင်းရပ်စ်ပိုးကာကွယ်ရေးပညာပေးမှုတွေကိုသိကျင်လို့ပါဆိုပြီးတော့ဒီသရရှင်စာရေးပြီးတောင်းဆိုလာတာဖြစ်ပါတယ်နောက်ထပ်သရရှင်တွေကလည်းအလားတူစာမျိုးရေးလာတာပါဒီသရရှင်ကမင်းခန့်ဆိုတဲ့သရရှင်မှာမြန်မာနိုင်ငံသားတယောက်အနေနဲ့အစိုးရစီမှာတောင်းဆိုချင်တာရှိပါတယ်တဲ့
မင်္ဂလာပါ VOE ကျွန်တော်မြန်မာနိုင်ငံသားတယောက်အနေနဲ့နိုင်ငံတော်အစိုးရကိုတောင်းဆိုချင်ပါတယ်အခုဒီကမ္ဘာလုံးပြန်ပွားနေတဲ့ COVID-19 ရောဂါကြောင့်ဒေသကြောက်လန့်နေရတဲ့အချိန်မှာရခိုင်ပြည်မှာအင်တာနက်လိုင်းဖြတ်မထားသင့်ဘူးလို့အကြံပြုချင်ပါတယ်အင်တာနက်ဖြတ်တောက်ထားတာဟာရခိုင်ပြည်သူတွေ COVID-19 ရောဂါကြောင့်နဲ့ဆောင်ရန်ဆောင်ရန်အကြောင်းတွေဘာမှမသိရပါဘူးပြီးတော့စစ်ပွဲတွေရပ်ပေးဖို့လည်းတောင်းဆိုချင်ပါတယ်အခုဆိုရင်တိုက်ပွဲတွေကြောင့်ဒုက္ခရောက်နေသူတိမ်ကျော်သေဆုံးသူများကျော်ရှိနေပါပြီနောက်ထပ်အင်တာနက်လိုင်းထပ်ပိတ်တိုက်ခိုက်နေအောင်ပဲဆိုရင်မြန်မာအစိုးရဟာရခိုင်ပြည်သူလူထုကိုလူမျိုးတုံးတက်ပြတ်ဖို့လုပ်တယ်လို့ဖြစ်နေပါမယ်။ပြီးတော့နိုင်ငံရေးဦးတည်ချက်၄ရက်ထဲကတိုင်းရင်းသားစီလုံးညီညွတ်မှုအပြိုကွဲရေးတို့အရေးဆိုတာကိုလည်းချိုးဖောက်နေတာဖြစ်တာကြောင့်လူမျိုးရေးအမုန်းတရားကိုလည်းပိုကျယ်ပြန့်စေပါတယ်။အဲဒါကြောင့်ရခိုင်ပြည်မှာအင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့နဲ့စစ်ပွဲတွေရပ်ပေးဖို့မြန်မာပြည်သူတယောက်အနေနဲ့အနှုံးညွတ်တောင်းဆိုပါတယ်ဗျာ။
အင်တာနက်တွေဖြတ်ထားတာပြန်ပြီးတော့ဖွင့်ပေးတဲ့လို့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့စီရေးပဋိပက္ခတွေကိုလည်းဖြစ်တဲ့နည်းနဲ့အများဆုံးတားပေးပါဆိုပြီးတော့ဒီသောရရှင်တောင်းဆိုလာပါတယ်ရှင်။ဒါနဲ့သောရရှင်တရားကိုရေးလာတဲ့စာတို့လေးကိုလည်းနောက်ဆက်တွဲပြန်ကြပြီးကြပါမယ်။ဒီသောရရှင်ကကိုကိုလင်းဆိုတဲ့သောရရှင်မှာသူကမင်္ဂလာညချမ်းပါခင်ဗျာလို့အစချေနှုတ်ဆက်ပြီးတော့ VOA ဝိုင်းတော်သားတွေကျမ်းမာချမ်းသာကြပါစေလို့လည်းဆုတောင်းပေးလာပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့လည်းကင်းဝေးပါစေတဲ့။VOA ရဲ့ညနေပိုင်းအစီအစဉ်6နိုင်ခွဲက9နိုင်သတင်းသတင်းထုတ်ချိန်မှာဗာများလွဲနေလဲသိကြပါတယ်တခါတလေနားထောင်လို့မရပါဘူးည9နိုင်ရေဒီယိုသတင်းချက်မှာနားဆင်လို့ရပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါ Google Link ရေဟိုဒီကိုရိုနာဗိုင်းရပ်စ်ကပ်ပြီးဆိုစပြီးအရေးပေါ်အခြေအနေကြီးညာတဲ့လွန်ခဲ့တဲ့တလားလောက်ကတော့အစီအစဉ်တွေကို Google Link လွဲသွားပုံရပါတယ်ဘာလို့လဲဆိုအဲ့တုန်းကတော့ကျမတို့တော်တော်လေးကိုကြီးညာတာတွေလုပ်ခဲ့ပါတယ်ခုလောလောဆယ်ကျမတို့ကိုရိုနာကပ်ပြီးဆိုအရေးပေါ်အခြေအနေကြောင့်အိမ်နေရနေအလုပ်လုပ်နေကြရတာဖြစ်ပါတယ် VOA ရုံးချုပ်ကနေအတန်တိုက်ရိုက်လွှင့်လို့မရပါဘူးဒါကြောင့်မလို့ကျမတို့အစီအစဉ်တွေကိုတချို့ယာယီပြင်ဆင်ချက်တွေရှိပါတယ်ဟိုများသောအဖြစ်အစီအစဉ်တွေကတော့ပုံမှန်ပါပဲဒါမဲ့6နာရီခွဲညနေ6နာရီခွဲက9နာရီအစီအစဉ်ကိုကျမတို့ယာယီရက်ဆိုင်ထားပါတယ်ရှင်ဒါကြောင့်မလို့ခုနကဒီသောရရှင်ကိုကိုလေးညနေ9နာရီတည်းဖိုင်ရုံပြောနားဆင်လို့မရဘူးဆိုတော့ဒါကိုပြောတာဖြစ်မဲ့ထင်ပါတယ်နော်တခြားသောရရှင်တွေလည်းဒီလိုမျိုးအလားတူစာတွေစာရေးပြီးတော့မေးလာကြလို့ကျမအပတ်တိုင်းလိုလိုပြန်ကြားပေးနေပါတယ်ကျမတို့ရဲ့နေ့စဉ်ထုတ်လွှင့်ချက်တွေမှာလည်းဒီအရေးပေါ်အခြေအနေအစီအစဉ်ထုတ်လွှင့်ချက်ယာယီပုံစံပြောင်းထားတာကိုကြီးညာပေးနေပါတယ်နော်အခုလိုမျိုးအစီအစဉ်တွေကိုဆက်ပြီးတော့အားပေးနေရဆိုလို့ကျေးဇူးတင်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသတင်းလေးတွေနဲ့ဖြောပြပေးဖို့ရှိပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုတော့တေးတောင်းလာတဲ့သောရရှင်တယောက်တောင်းဆိုထားတဲ့တချင်လေးနဲ့တေးချစ်သောရရှင်လေးကိုဖြောပြပေးကြပါရစေ။မလေးရှားဆူနန်ကလန်တန်မျိုးကအဝေးရောက်သောရရှင်တန်းစော်ဦးကကိုရိုင်းနားဆင်ခြင်းလို့တချင်လေးတစ်ပုဒ်ဖွင့်ပေးပါဆိုတဲ့တောင်းဆိုလာပါတယ်။ သူကတော့လေးပြူရင်တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနားဆင်ကြပါတယ်ဆိုပြီးတော့မြစ်တာတိလက်ဆောင်တောင်းလာတာပါဒါကြောင့်တေးတောင်းတဲ့တော်ရရှင်နဲ့ကိုတန်းစော်ဦးနဲ့တခြားတိချစ်တော်ရရှင်နဲ့အားလုံးတွေဒီတစ်ပတ်လေးပြူတည်ဆူထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနဲ့မြစ်တာတိလက်ဆောင်ပါကြပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်ဆိုထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်တာပါထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
အခုဆက်ပြီးထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီရနိုင်ငံကကိတ်မုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပုံအလှဆင်ထားတဲ့ကိတ်မုတ်လေးတွေပြုလုပ်ရောင်းချနေပါတယ်။ဗြိတိန်နိုင်ငံမှာပရာဟိတအဖွဲ့တွေအတွက်လိုအပ်တဲ့ရန်ပုံငွေကိုအိမ်ကနေစိန်ခေါ်တာတွေလုပ်ပြီးတော့လှူဒန်းနေကြပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေတို့ကတင်ဆက်ထားပါတယ်။ဒီရနိုင်ငံနာဂျက်မြို့အခြေဆိုင်ကိတ်မုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပုံအလှဆင်ထားတဲ့ကိတ်မုတ်လေးတွေပြုလုပ်ရောင်းချနေပါတယ်။အလီမိုဟာမက်ပိုင်းနဲ့ဒီကိတ်မုတ်ဆိုင်ဟာကိုရိုနာကပ်ရောဂါကြီးစကြတဲ့ကသူတို့ရဲ့ကိတ်မုတ်တွေကိုအခုလိုအသွင်ပြောင်းရောင်းချခဲ့တာပါကိတ်မုတ်တွေမှာဗိုင်းရပ်စ်ပုံလေးတွေအပြင်နှာခေါင်းစည်းအကာနဲ့လူသုံးများတဲ့ဓာတ်တော်လိုပိုးသက်ဆေးဘူးပုံစံလေးတွေကိုပါထည့်သွင်းဖန်တီးခဲ့တာပါဣရတ်နိုင်ငံမှာအသွားအလာကန့်သတ်ထားတာတွေကိုဧပြီလ21ရက်နေ့ကဖြေလျှော့ပေးခဲ့ပြီးတဲ့နောက်ပိုင်းသူ့ဆိုင်မှာကိုရိုနာဗိုင်းရပ်စ်ပုံပြုလုပ်ထားတဲ့ကိတ်မုတ်လေးတွေရောင်းအားတက်လာပါတယ်ဝင်းနေပေါ်ကျင်းပသူတွေဆိုရင်လဲခါတိုင်းလိုကြီးကြီးကျယ်ကျယ်လောက်တာမျိုးမဟုတ်ပဲမိသားစုတွေကြီးပဲစုဆောင်ကျင်းပခဲ့တာပါဣရတ်နိုင်ငံမှာဧပြီလ30ရက်နေ့အထိအချက်အလက်တွေအရရောဂါပိုးကူးစက်ခံရသူ2000ကျော်ရှိပြီးသေဆုံးသူပေါင်း90ကျော်ရှိပါတယ်ခင်ဗျာ
ဒီနေ့မှာလန်ဒန်မာရသွန်ပြိုင်ပွဲမကျင်းပဖြစ်တဲ့အတွက်လိုအပ်သွားတဲ့လူငယ်တွေကိုအများပြည်သူတွေအပါအဝင်အားကစားသမားတွေမဲမဲကြော်ကြားလူတီများသူတွေကကိုယ့်ဘာသာကိုယ်နေအိမ်မှာနေရင်အခက်ခဲမျိုးစုံစိန်ခေါ်ပွဲတွေလုပ်ပြပြီးတော့ရောင်းပုံငွေရှာခဲ့ကြပါတယ်။ဒီလှုပ်ရှားမှုကိုတော့ 1.6 စိန်ခေါ်မှုလို့နာမည်ပေးထားပါတယ်။ 1.6 ဒါမှမဟုတ် 26 ကတော့မာရသွန်ပြေးရတဲ့အကွာအဝေးမိုင်ကိုကိုယ်စားပြုတာဖြစ်ပြီးပါဝင်တဲ့သူတွေအနေနဲ့အဲ့ဒီနံပါတ်နဲ့ပတ်သက်ပြီးကိုယ်နှစ်သက်သဘောကျရာတစ်ခုလုပ်ပြနိုင်ပါတယ်။တခုခုလုပ်ပြပြီးရင်တော့မိတ်ဆွေတငယ်ချင်းတွေစီကနေအလူငွေထည့်ဖို့တောင်းခံနိုင်ပါတယ် လန်ဒန်မာရသွန်ပြိုင်ပွဲကိုလည်းအခုကယောဂအကြီးကျယ်အောက်တိုဘာလ၄ရက်နေ့ကိုရွှေ့ဆိုင်းထားပါတယ်။လူတွေလှုပ်ပြခဲ့တဲ့စိန်ခေါ်မှုတွေထဲမှာတော့ကွင်းထဲမှာနောက်ပြန်ပြေးကြတာ၊ခလီလီကြီးကူးကန်ထဲမှာရေကူးပြတာ၊ပူးတကောင်လိုကွေးဆင်ပြီးစပိန်မွေးပြတာနဲ့ခူလာကွင်းတွေကိုခါမှလှည့်ပြတာတွေပါဝင်ပါတယ်ရှင
်။အမေရိကန်နိုင်ငံအော်ရီဂွန်ပြည်နယ်က Strip Club ဟော်ချုကလပ်တစ်ခုဟာကိုရိုနာကပ်ရောဂါကြောင့်သူ့လုပ်ငန်းကိုကားနဲ့လာပြီးအစားအသောက်မှရင်ဟော်ချုကြည့်လို့ရတဲ့လုပ်ငန်းအဖြစ်ပြောင်းလဲလိုက်ပါတယ်။ဖူတူဂိုဂိုလို့နာမည်ပေးထားတဲ့ဒီအစီအစဉ်ကိုပိုလန်မြို့အရှေ့တောင်ဘက်က Lucky Devil အဟော်ချုကလပ်နေရာမှာတင်ဆက်ပေးနေတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်ဆိုင်အတွင်းအစားအသောက်ရောင်းချမှုတွေကိုပိတ်ထားလိုက်ပြီးပါဆယ်ဝယ်တဲ့သူတွေနဲ့အိမ်နိုင်ရာရောက်အစားအသောက်တွေကိုပိုင်ရှင်ဖြစ်သူရှောင်းဘိုဒန်ကလိုက်ပို့နေရတာပါဒါပေမဲ့လည်းအဖော်ချွတ်တွေမပါတော့တဲ့အတွက်သူ့ရဲ့ဝင်ငွေကတော့တုံညနာအထိရောက်သွားခဲ့ပါတယ်ဖောက်တဲ့တူရဲ့အကြံပေးချက်အရသူ့ရဲ့ပင်မလုပ်ငန်းဖြစ်တဲ့လူကြီးတွေအတွက်ဖျော်ပြတဲ့အဖော်ချွတ်လုပ်ငန်းကိုကားနဲ့လာဝယ်တဲ့အခါကြည့်နိုင်အောင်စီစဉ်လိုက်သလိုအိမ်နိုင်ရာရောက်ပို့ဆောင်တဲ့အခါမှာလည်းအမျိုးသမီးမော်ဒယ်တွေကိုကိုယ်ရံတော်တွေနဲ့ပို့ဆောင်ဖို့ပြောင်းလဲလိုက်ပါတယ်အစားအသောက်တွေကပုံမှန်ဈေးဖြစ်ပေမဲ့အမျိုးသမီးမော်ဒယ်တွေကိုယ်တိုင်ပို့ဆောင်ပေးတဲ့အတွက်ဒေါ်လာ30ပို့ပေးရပါတယ်။ကားပြဖြောပြေးတာတွေကိုလည်း DJ တေးဂီတာတွေအလင်းရောင်တွေနဲ့ကန်ဆမ်းမဲ့ဖောက်ပေးတဲ့အစီအစဉ်တွေလည်းထည့်သွင်းထားတဲ့အတွက်အခုလိုအစီအစဉ်တွေကိုလူကြိုက်များနေပြီးလာကြည့်တဲ့သူတွေလည်းအများကြီးရှိပါတယ်ခင်ဗျာ
။ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းဉာဏ်ကနေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါသေးရှင်။
တင်ငွေနဲ့ညာပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာတောင်နေမြောက်ကိုရီးယားနိုင်ငံသားကလုံခြုံရေးတွေအပြည့်ချထားတဲ့နယ်စပ်ကိမှာရှိတဲ့တောင်ကိုရီးယားရဲ့လုံခြုံရေးဂိတ်ကိုမြောက်ကိုရီးယားဘက်ကတနက်နေ့အချက်ပေါင်းများစွာပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီနေ့ပြောပါတယ်တောင်ကိုရီးယားဘက်မှာထိခိုက်သေးဆုံးသူတယောက်မှမရှိပေမဲ့တောင်ကိုရီးယားကပြန်ပစ်ခတ်ခဲ့ပြီးတော့မြောက်ကိုရီးယားကိုလည်းသတိပေးခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ကပြောပါရယ်ပြစ်ခတ်မှုကဒီကနေ့မနက်ဒေသစံတော်ချိန်9နာရီ41မိနစ်မှာဖြစ်ပွားခဲ့တာဖြစ်ပြီးတော့ဘာကြောင့်အခုလိုပြစ်ခတ်ခဲ့သလဲဆိုတာမသိရသေးဘူးလို့တောင်ကိုရီးယားဆိုရကပြောပါရယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနေပြန်ကောင်းပြီးပြန်ထွက်ပေါ်လာတဲ့အတွက်သူ့အနေနဲ့ဝမ်းသာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါရယ်မြောက်ကိုရီးယားကောင်းဆောင်ဟာအသေးအံနေမကောင်းဖြစ်နေတာဒါမှမဟုတ်သေဆုံးသွားတာလည်းဖြစ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးသုံးပတ်လောက်ကြာမှာပထမဆုံးအကြိမ်ဖြစ်တဲ့လူမြင်ကွင်းကိုထွက်လာပြီးတဲ့နောက်သမ္မတထရမ့်ကမနေ့စနေနေ့က Twitter မှာအဲ့လိုပြောလိုက်တာပါဥရောပခေါင်းဆောင်တွေဟာကိုရိုနာဗိုင်းရပ်စ်ကိုစူပေါင်းတိုက်ဖျက်ဖို့စတင်လှုပ်ဆောင်တဲ့အနေနဲ့နိုင်ငံတကာကျန်းမာရေးအဖွဲ့တစ်ခုကိုတည်ထောင်လိုက်ပါတယ်သူတို့ရဲ့ရည်မှန်းချက်ကရိုးရိုးလေးဖြစ်ပြီး COVID-19 ကာကွယ်ဆေးရှာဖွေထုတ်လုပ်ပြီးကုသနိုင်မှုအတွက်လိုအပ်တဲ့ငွေကြေးထောက်ပံ့မှုတွေလုပ်ဖို့ Internet Online ကနေတနင်္လာနေ့မှာဒေါ်လာ10ဘီလီယံကောက်သွားဖို့ဖြစ်တယ်လို့ဖော်ဝင်တူဖြစ်တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခေါ်ကပြောပါတယ်မြန်မာနိုင်ငံမှာမေလဇန်းကဆလို့ COVID-19 ကပ်ရောဂါကူးစက်သူလူနာသစ်ထပ်မတွေ့တော့တဲ့အကြောင်းကျန်းမာရေးနဲ့အားသာဝန်ကြီးဌာနကပြောလိုက်ပါတယ်။ဧပြီလ30ရက်နေ့မှာနောက်ဆုံးလူနာတဦးကိုတီးပြုတ်ခဲ့ခြင်းကဆလို့အခုချိန်ထိဆိုရင်သေဆုံးသူ6ဦးပါဝင်စုစုပေါင်းကူးစက်သူ151ယောက်ရှိကြောင်းလည်းတနင်္ဂနွေနေ့ညနေ6နာရီကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးဝန်ကြီးဌာနကတော့ကူးစက်မှုအသစ်တွေရောနေတော့တာဟာတခွဲတီးပြုတ်လူနာတွေနဲ့အနီးကပ်ထိတွေ့သူတွေကိုစောစောစီးစီးရှာဖွေဖို့ထုတ်ပြီးတော့အသွာလာကန်းသာစစ်ဆေးမှုတွေရဲ့ရလက်အဖြစ်ပြောဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီကနေ့မှာ COVID-19 ရောဂါကူးစက်သူအတီးပြုတ်လူနာအသစ်295ဦးရှိတဲ့အတွက်စုစုပေါင်းရောဂါကူးစက်သူဟာ9000ကျော်ရှိသွားပြီဖြစ်ပါတယ်။ဂျပန်အစိုးရကနိုင်ငံအတွင်းရေးပေါ်အခြေအနေကိုနောက်ထပ်ရပ်တိုးဖို့မကြေညာခင်တရက်လိုမှာပဲစီးပွားရေးဝန်ကြီးယာစုတိုရှိနာရှိမူရာကကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ဖို့ချမှတ်ထားတဲ့အကန့်အသတ်တချို့ကိုဖြေလျှော့ပေးနိုင်တယ်လို့ဒီနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ။ တနင်္ဂနွေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.